Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်ဒီဇင်ဘာလ1ရက်ကာကြာနေ့9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျွန်မရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဇင်ဘာဘွေသမ္မတတိ MSN မန်နန်ကောက်ကအစိုးရရဲ့ထိတန်းရာလူတွေကိုစစ်ပဆိုင်အစင်းရဲ့ရရှိတွေကိုပေးရလိုက်တဲ့အကြောင်းနိုင်ငံမှာရုံးမြင့်ဆိုင်ရာကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ပုံရံမင်းကြီးဖရန်စစ်စာတကားမျိုးတော်ကဘာသာပေါင်းစုံစုဝေးပွဲတွင်မြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ပါတယ်။ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြေညာပေးသွားမှာပါ။
ကောင်းပါပြီရှင်တည်င်းတွေပြီးမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးလှုပ်ဆောင်နေပေမဲ့တစ်ဖက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေအကြောင်းတွေနဲ့အတူနှားဆင်ကြရမှာက
So on the performance contest these are different community networks so 10 community networks
UNH မြန်မာပြောခွင့်ရအမျိုးသမီးပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြန်မနာဆင်ကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရဲ့နိုင်ငံခြားရေးဟွန်ဂျီဟောင်းလက်ဖြေအာဆီယံအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဟောင်းလက်ဖြစ်တဲ့ဆူရီဖီဆူဝန်ကွယ်လွန်သွားတဲ့ပေါ်မြင်သဘောထားတွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
ဇင်ဘာဘွေသမ္မတတဲ့ MSN မန်နန်ကာကွာအစိုးရရဲ့ထိတ်တန့်ရာလူတွေကိုစစ်ဖက်ဆိုင်ရာအစစ်မြေရာရှိတွေကိုတာဝန်ပေးရလိုက်တဲ့အကြောင်းနိုင်ငံမှရုံးမြင့်သံကြားကကြေညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြေညာချက်အရဖွဲ့ဝင်22ဦးပါဝင်တဲ့အစိုးရအဖွဲ့မှအတိုက်ခံတွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတဟောင်းရောဘတ်မူဂါဘီနဲ့မတူဘဲနိုင်ငံရေးမှာအများပါဝင်ခွင့်ရမယ့်ခြေအနေမျိုးသမ္မတတစ်ကဖန်တီးပေးလိမ့်မယ်လို့မျှော်လင့်နေတာလည်းမေးမိန်သွားပါတယ်။ဇင်ဘာဘွေနိုင်ငံကိုနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်အရွယ်မူဂါဘီကိုတော့စစ်တပ်ကဖျက်ချလိုက်ပြီးအာဏာရဇနုပီရဲ့ပါတီရင်းကလွတ်တော်ကိုယ်စားလှယ်ကပါထောက်ခံမှုမပေးတော့ဘဲနိုင်ငံရေးအရဖိအားပေးတာတွေခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဂျာယူကနှုတ်ထွက်သွားခဲ့တာပါ။မူဂါဘီကိုနေမှာချေချုပ်ထိန်းသိမ်းထားပြီးအစိုးရအနာကိုစစ်တပ်ကထိန်းချုပ်လိုက်ကြောင်းအစိုးရကရုံးမြင့်တန်းကြားမှာကြေညာခဲ့တဲ့ကြီးထက်စစ်ဘုချုပ်စူပီစီယိုမူယိုကတော့နိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်။လီဒါစီဦးစီးချုပ်ပရက်ဆန့်ရှေကတော့မြန်မာနဲ့ဆက်ကြွေးဝန်ကြီးဖြစ်လာခဲ့တာပါ။လီဒါဦးစီးချုပ်ဟာသမ္မတဟောင်းမူဂါဘီလက်ထက်မှာအရသာ2000လောက်တည်ဆုံခဲ့ရတဲ့ဇင်ဘာဝေနိုင်ငံအနောက်ပိုင်းမက်တာပီလန်လန်လန်ကနေပြည်တော်လူမျိုးတွေကိုအစုလိုက်ပြုံလဲတပ်ဖြတ်မှုတွေနဲ့ဆက်နွယ်နေသူတူလည်းဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံပရိရှာကိုလိုနီလက်အောက်ကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေမှာမူဂါဘီနဲ့အတူတိုက်ပွဲဝင်ခဲ့ကြသူတွေပါဝင်ဖွဲ့စည်းထားပြီးဩဇာရှင်ဝါကြီးမားတဲ့စစ်ပြန်စစ်မှုထမ်းအောင်အသင်းရဲ့အကြီးအကဲခရစ်မက်ဆာဖန်ကွာကတော့ပြန်ချိုင်းဝင်ကြီးဖြစ်လာပါတယ်။ကျန်ဆိုးရဖွဲ့ဝင်အများပြားကလည်းသမ္မတဟောင်းမူဂါဘီလက်ထက်ကလူပေါင်းတွေဖြစ်နေကြပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြတ်ဘက်ကအစိုးရပိုင်းစိုက်ပျိုးရေးသူတွေသနာဌာနနဲ့ကဲရရှိတဲ့တက္ကသိုလ်ကျောင်းဝင်းထက်ကအဆောင်ကိုလက်နဲ့အပြည့်အစုံကန်ဆောင်ထားတဲ့အသေးခံတက်ခတ်သူတွေဒီကနေ့ပဲဝင်ရောက်စီးနင်းတက်ခတ်ခဲ့ရကအ ਨੇ ဆုံးလူကိုသေဆုံးပြီးတော့နောက်ထပ်35ယောက်ထက်မနည်းဒဏ်ရာရရခဲ့ကြပါတယ်။တက်ခတ်ခံခဲ့ရတဲ့ပါရှဝါမျိုးကစိုက်ပျိုးရေးတက္ကသိုလ်ကျောင်းဝင်းကတော့ပါကစ္စတန်ရဲတွေနဲ့အကြမ်းဖက်တပ်ဖြတ်ရေးတပ်ဖွဲ့တွေကချက်ချင်းစုသူတို့ဝါယာမိကဲဆဲဖို့ကြိုးပမ်းခဲ့ကြတာပါ။အပြန်အလှန်ပစ်ခတ်မှုတွေနိုင်နေချီဖြစ်ပွားခဲ့ပြီးနောက်စစ်သွေးကြွသုံးဦးအသေးဖမ်းဆီးမိခဲ့ပါတယ်။ပြည်နယ်ရဲမှူးဆလာဟူဒင်မာဆူဒ်ကတော့နောက်ထပ်အလောင်းတလောင်းဟာစစ်သွေးကြွအဖွဲ့ဝင်ဟောမဟုတ်တင်နေအောင်စုံစမ်းစစ်ဆေးနေတယ်လို့လည်းနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။ထိခိုက်ဒဏ်ရာရသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်တပ်ဖြတ်ရေးတပ်ဖွဲ့ဝင်တွေပါဝင်တယ်လို့လည်းပြောပါတယ်။တိုက်ခိုက်တေးကျေးသူအများစုဟာကျောင်းသားတွေဖြစ်ကြပြီးတနတ်ဒဏ်ရာတွေရရှိခဲ့ကြောင်းလည်းပက်ရှဝါမျိုးဆီယုံကဆရာဝန်တွေကပြောပါတယ်။ပါကစ္စတန်မှာတရားမဝင်ဖွဲ့အစည်းဖြစ်ကြေညာထားတဲ့တာလီဘန်စစ်သွေးကြွအုပ်စုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါ။ပါကစ္စတန်ထောက်လိုင်းရေးအေဂျင်စီ ISI နဲ့ဆက်နွယ်နေတဲ့နေရာကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးထောက်လိုင်းရေးအရာရှိအများပြားတိုက်ဆုံခဲ့ကြောင်းလည်းပါကစ္စတန်တာလီဘန်အဖွဲ့ကပြောပါတယ်။စစ်သက်ပြောခွင့်ရသူကတော့စီးနင်းတိုက်ခိုက်မှုဖြစ်ပွားနေချိန်မှာစစ်သွေးကြွတွေဟာအာဖဂန်နိုင်ငံထဲမှာရှိတဲ့ကောင်းဆောင်ပိုင်းနဲ့အဆက်အသွယ်လုပ်ခဲ့ကြောင်းပြောဆိုခဲ့ပါတယ်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့နေရာမှာဘိုးထောက်လိုင်းအေဂျင်စီ CIA ညွှန်ကြားမှုမိုက်ပွန်ပီယိုကိုမကြာသေးခင်သတင်းပတ်တွေအတွင်းအစာထုတ်ခတ်ဖို့သမ္မတတော်နဲ့ထရန်စီဇင်နေရလို့ဆိုတဲ့သတင်းတွေကိုအင်ဗျူရောကဖော်ချလိုက်ပါတယ်။သမ္မတဟာဝန်ကြီးတီလာဆန်နဲ့အတူမနေ့တုန်းကပဲရှိနေခဲ့တဲ့အကြောင်းနိုင်ငံခြားရေးရာကိစ္စတွေမှာအတူလက်တွဲစာမှုတွေလည်းရှိခဲ့တဲ့အကြောင်းနဲ့သမ္မတကသာအယုံကြည်မရှိခဲ့ရင်ရာထူးမှာဆက်ရှိနေဖို့အကြောင်းလည်းမရှိတဲ့အကြောင်းအင်ဗျူရောပြောခွင့်ရသူဆာရာဟက်ဂရီဆန်ဒါစ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ New York Times, Washington Post နဲ့ CNN ပါဝင်အမေရိကန်သတင်းမီဒီယာကြီးကတော့အစောဆုံးဒီလဒီဇင်ဘာလနဲ့ရှေ့ဇန်နဝါရီလလောက်မှာဝန်ကြီးတီလာဆန်ကိုရာထူးကဖယ်ရှားဖို့ပြင်ဆင်နေကြောင်းအစိုးရအစင်းရာရှိတွေကိုကိုကဖော်ပြကြပါတယ်။ ဒီပြီးတော့တင်းစားရှင်းလင်းပွဲမတမ်းမီတနတ်ထွန့်ကိုသတင်းတောက်တွေကဝန်ဝင်မင်းမြရမှာလဲဝင်းကြီးတီလက်ဆန်တာဝန်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းခတ်တူတူတုံ့ပြန်သွားခဲ့တာပါဝင်းကြီးတီလက်ဆန်ကိုယ်တိုင်ကလည်းတာဝန်ဆက်လက်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းနဲ့တနတ်ကတာဝန်ပေးတဲ့အချိန်ထိဆက်လက်ထမ်းဆောင်သွားမှာဖြစ်ကြောင်းကတ္တနိုင်ငံခြားရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့တင်းစားရှင်းလင်းပွဲအတွင်းတင်းတောက်တွေကိုဖြည့်ချသွားပါတယ်နိုင်ငံခြားရေးဝန်ကြီးနေရာမှာအစားထိုးခန့်အပ်မဲ့သတင်းတွေမမှန်ကြောင်းညင်းဆိုအင်ပီရောရရှိချုပ်ကမနေ့ကကပဲဆက်သွယ်အကြောင်းကြားခဲ့ကြောင်းလဲနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါဝန်ကြီးတင်လာဆန်ဟာရှစ်သတင်းပတ်ထက်ဥရောပကိုခီးထွက်ဖို့စီစဉ်ထားပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုထိချုပ်ရမှာအမေရိကန်ရဲ့မဟာမိတ်တွေကိုအားပေးထောက်ခံသွားဖို့ပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ဒီချိန်ထဲမှာပဲတိကျဖြစ်ရတဲ့ခုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူညိုရေးအကြံပေးအရာရှိအောင်ဖြစ်သူမိုက်ကယ်ဖလင်းဟာပြောင်းလဲစုံစမ်းစစ်ဆေးပြုလို့ FBI ကိုလင်းလဲထွက်ဆိုမှုနဲ့တရားစွပ်စုအရေးယူလိုက်ပါတယ်
တိုက်ချင်းပြင်မိဆိုင်တုံးတစင်းကိုနောက်ဆုံးပြစ်လို့ဆန်တက်လိုက်တဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးဖြစ်တာဖို့သမ္မတဒေါ်နယ်ထရန့်အစိုးရအဖွဲ့ကကမ္ဘာနိုင်ငံအားလုံးကိုတောင်းဆိုလိုက်ပေမဲ့မြောက်ကိုရီးယားအာဏာရှင်အစိုးရကိုဖြုတ်ချဖို့ဆိုရကိုတော့ပြောဆိုခြင်းမရှိတော့ပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဟာအမေရိကန်အစိုးရရဲ့အဓိကဦးစားပေးကိစ္စရဖြစ်တယ်လို့အင်ပီရောပြောခွင့်ရသူက VOA ကိုပြောပါရယ်။မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာသံတမန်ရေးအရာချင်းကဆောင်ရွက်ဖို့ဖြစ်နိုင်ခြေရှိနေတယ်လို့ကကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။အမေရိကန်ဘက်ကသံတမန်ရေးနည်းနဲ့ဆက်လက်လုပ်ကိုင်သွားမယ်အကြောင်းနဲ့ကုလသမဂ္ဂကုလလုံခြုံရေးကောင်စီတို့ကသင်မရမနာဆက်ကြိုးပမ်းသွားမှာဖြစ်တဲ့အပြင်အမေရိကန်ဘက်ကစီရင်နီလာရှိသေးတယ်ဆိုတော့ခိုင်မာတဲ့အချက်ကိုစုကိုင်ပြီးတော့လဲဆက်လက်ပြောဆိုဆွေးနွေးသွားမှာပါလို့ဝန်ကြီးမက်ဒစ်ကပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြင်မိဆိုင်တုံးလက်နက်အစီအစဉ်တွေအတွက်ပနာရင်းနဲ့လောက်စားစီလုံးဝဖျက်တောက်ပြဖို့ရွယ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်အရေးယူတန်ခတ်မှုတွေချမှတ်ထားပြီးဖြစ်ပါရယ်အဲ့ဒီတန်ခတ်မှုတွေအပြင်နောက်ထပ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့သမ္မတဒေါ်နယ်ထရန့်ကတောင်းဆိုထားပါရယ်
အမေရိကန်အတန်းညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီးဖရန်စစ်စာဒီကနေ့ဓကားမြို့တော်ကဘာသာပေါင်းစုံစုဝေးပွဲအတွင်းမြန်မာနိုင်ငံကထွက်ပြေးရရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့ပြဆုံခဲ့ပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကပိတ်ကတ်တီကနေထွက်ပြေးလာသူခမန်းကြီးဒုက္ခသည်6သိန်းလောက်ခိုလုံနေတဲ့ကော့ကက်စ်ဘဇားခရိုင်ကနေရောက်လာကြတဲ့ရိုဟင်ဂျာအမျိုးသား12ဦးအမျိုးသမီး2ဦးနဲ့မင်းကလေးငယ်2ဦးနဲ့ပုံရံမင်းကြီးတွေ့ဆုံခဲ့တာပါရိုဟင်ဂျာဒုက္ခသည်တွေကိုတူးချင်းတွေ့ဆုံရမှာတော့သူတို့ကြုံရတဲ့ဖြစ်ဖြစ်တွေကိုစကားပြန်ကတစ်ဆင့်ပြန်ပြောပြခဲ့တာကိုလည်းပုံရံမင်းကြီးကနားထောင်ခဲ့သလိုကိုယ်တိုင်ကောင်းချီးပေးခဲ့ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံမတိုင်မီ၄ရက်ကျော်တွားရောက်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်အတွင်းအတိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်တမတော်ကော်ဝေးဦးစီးချုပ်ဘုံချုံမကြီးမင်းအောင်လိုင်တို့နဲ့ပါတွေ့ဆုံခဲ့တဲ့ပုံရံမင်းကြီးဟာရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေအရေးအလေးထားပြောဆိုတာမျိုးမရှိဘူးလို့လည်းလူ့ခွင့်ရေးအဖွဲ့ရဲ့ဝေမျှမှုတွေခံခဲ့ရတာပါဒီကနေ့ပုံရံမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာတော့ရိုဟင်ဂျာဖြစ်ရင်းညွန်းသုံးနှုန်းခဲ့တယ်လို့ဒုက္ခသည်တွေအနေနဲ့ထိခိုက်နာကျင်ခံစားခဲ့ရတာတွေအတွက်ခွင့်လွှတ်မှုနဲ့တုံ့ပြန်မှုလည်းတိုက်တွန်းတော်ပါတယ်အနေအကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိစေမှာတော့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကနေအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုင်းနဲ့ချီရဲ့ဒုက္ခသည်တွေထွက်ပြေးကြရတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာတိုင်းဝမ်အနေနဲ့ပြက်ပြက်သားသားအစီအမံတွေချမှတ်ဆောင်ရွက်ကြဖို့တိုက်တွန်းနေတာပါ
ပီကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်ဆောင်တဲ့ဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်းပင်နဲ့ဒီကနေ့ပဲတွေ့ဆုံခဲ့ပါတယ်။အလုပ်သဘောချစ်ကြည်ခီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါက်ဆန်းစုကြည်ဟာညီလာခံမတိုင်မီတရုတ်သမ္မတနဲ့တည်တံ့တွေ့ဆုံခဲ့တာဖြစ်ကြောင်းတရုတ်ဆိုရပိုင်မီဒီယာတွေကဖော်ပြခဲ့ပေမဲ့ဆွေးနွေးမှုအသေးစိတ်တွေကိုတော့မဖော်ပြခဲ့ပါဘူး။တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်ဆောင်တဲ့ဆွေးနွေးပွဲမှာလည်းဒေါက်ဆန်းစုကြည်ဟာအထူးဧည့်သည်သောအဖြစ်တက်ရောက်မင်းခွန်းပြောကြားဖို့စီစဉ်ထားတာပါမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်ပြီးရပ်ပိုင်းအတွင်းမှာပဲဒေါက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုဒီနှစ်အတွင်းဒုတိယအကြိမ်ထပ်မံသွားရောက်ခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲအပတ်ရောက်ခဲ့ပူတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့အခုတစ်ကြိမ်ခီးစဉ်ကနေနိုင်ငံသားပူပေါင်းဆောင်မှုတွေအကောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲဒီအစိုးရပိုင်းစင်ဟွာသတင်းဌာနကခီးစဉ်မတိုင်မီမှာပြောဆိုထားပါတယ်မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီတို့ကြားအပြန်အလှန်ယုံကြည်မှုနဲ့ပူပေါင်းဆောင်မှုတွေတိုးမြင့်နိုင်ဖို့ဒေါက်အောင်ဆန်းစုကြည်က ကျွန်တော်တို့ကစနပြုခဲ့ကြောင်းလည်းသတင်းမှာဖော်ပြခဲ့ပါတနင်္ဂနွေနေ့ထိကျင်းပသွားမယ့်ဘီဂျင်းမြို့ကညှိနှိုင်းရေးကမ္ဘာတော်မြန်မာနိုင်ငံကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်ထောင်စုကြံ့ခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီတို့အပအဝင်နိုင်ငံပေါင်း130ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကကောင်ဆောင်နေတရားဝင်ကြတာဖြစ်ပါတယ်
အမေရိကန်သမ္မတအောက်ဘရက်အိုဘားမာတိဘက်ဘာသာရေးခေါင်းဆောင်ဒလိုင်းလာမာနဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့မှာဒီကနေ့တွေ့ဆုံပြီးကမ္ဘာတဝန်းငြိမ်းချမ်းရေးမြင့်တင်နိုင်မှုဆွေးနွေးခဲ့တဲ့အကြောင်းဖုန်းတော်ကြီးဒလိုင်းလာမာရဲ့ရုံးကပြောပါရယ်အာရှ300ခီးစဉ်ဖြင့်တရုတ်နိုင်ငံကနယ်နယူးဒေလီကိုရောက်လာတဲ့သမ္မတအောက်အိုဘားမာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လည်းတွ ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်ထောင်စုမြို့ရဲ့ဒီကနေ့ကျွန်တော်တို့ကပြည်
ပဲဂျပန်အစိုးရကကြေညာလိုက်ပါတယ်။သူ့နေရာမှာတော့အကြီးဆုံးသားတော်အင်ရှေဆန်မင်နာနာရူဟီတိုစက္ကမပါ။နန်းဆုံမဲ့အနေကိုတော့ဧကရပင်းအိန္ဒိယရာကောင်စီကဒီကနေ့ပဲအတီးပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဧကရပင်းကတော့တာဝန်ထမ်းဆောင်မှုအသက်အရွယ်ကြီးလွန်ပြီးတော့ပြင်ပန်းနေပြီဖြစ်ကြောင်းပြီးခဲ့တဲ့နှစ်မှာပဲပြောဆိုထားတာပါ။ကျမရဲ့အခြေအနေတစ်နှစ်တခြားကျဆင်းလာတာနဲ့အမျှတိုင်းပြည်အကြီးအကဲတာဝန်တွေကိုထမ်းဆောင်မှုအခက်ကြုံရမှာကိုဆိုရင်ကြောင်းမနစ်တုန်းကရှရှပါပါရွံ့မြင့်တန်ကြကနေလူလူကိုပြောကြတဲ့မိန့်ခွန်းမှာပြင်အာကီဟီတိုကပြောဆိုခဲ့တာဖြစ်ပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုကွန်နုံနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာအရင်နှစ်တွေကထက်ဆိုင် HIV AIDS ရောဂါဝေဒနာတွေအရေးအတွက်ရောကြလာတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းကရော HIV ဝေဒနာတွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပါဒီကနေ့ကြာရောက်တဲ့ World AIDS Day နေ့မှာပြောဆိုလိုက်ပါတယ်။ HIV ဝေဒနာရှင်တွေကိုလူအတိုင်းဝိုင်းကခွဲခြားဆက်ဆံတာတွေရှိနေတာကြောင့်ဒါကိုအကာအကွယ်ပေးဖို့ဥပဒေမူကြမ်းတရားကိုလွှတ်တော်မှာရေးဆွဲနေပါတယ်။ဝေါ် HD နဲ့ပတ်သက်လို့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ဒီသမားလားတည့်ရက်နေ့ဒီကနေ့မှာကြာရောက်တဲ့ကမ္ဘာကိုကံအားကြာဆင်းမှုကူးစက်ရောဂါတက်ဖြက်ရေးနေ့ဝေါ် HD အခမ်းအနားတစ်ရက်ကိုကျန်းမာရေးအားကစားရေးဝန်ကြီးဌာနနဲ့ရန်ကုန်တိုင်းအစိုးရတို့ဦးစီးပြီးဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာပါ။အဲ့ဒီပွဲမှာအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ဝေဒနာရှင်အတိုးအယော့အခြေအနေတွေကိုရှင်းပြခဲ့ပါတယ်။ဝေါ် HD အထင်မှတ်ပွဲကိုတက်ရောက်ခဲ့တဲ့ကုလသမဂ္ဂ UNH မြန်မာအဖွဲ့ကလည်းHIV ဝေဒနာသည်တွေနဲ့ပတ်သက်လို့ပညာပေးလှုံ့ဆော်တဲ့ Hackathon နဲ့ Performance Contest အစီအစဉ်တွေကိုဒီဇင်ဘာလ2ရက်နဲ့3ရက်နေ့တွေမှာလှုပ်ဆောင်သွားဖို့ရှိတယ်လို့ UNH မြန်မာအဖွဲ့ပြောခွင့်ရသူ Miss Mariso Astiria Balaniga VOE ကိုရှင်းပြပါတယ
် AIDS related deaths are going down other UN agencies and other organizationsThis is the walkathon the performance contest it would happen
မြန်မာနိုင်ငံမှာ HIV ဝေဒနာတွေအရင်ကတည်းကညှော်နေလာပါတယ်ကျမတို့ UNH အဖွဲ့ကတော့ဒီဇင်ဘာလ၂ရက်နေ့မှာမနက်၆နာရီကနေမနက်၉နာရီအထိလမ်းလျှောက်ပွဲကြီးတစ်ခုကိုကျင်းပမှာပါကနောကြီးပန်းချံကနေစထွက်ပြီးတော့ဒီမှာပဲအဆုံးသတ်မှာပါဒီဇင်ဘာ၃ရက်နေ့ကျရင်တော့ HIV ပညာရေးနဲ့ပတ်သက်တဲ့တရုတ်ဖော်ပြပွဲတစ်ခုကိုညနေ၄နာရီကနေည၈နာရီအထိမဟာဗန္ဓုလပန်းချံရှိမှာကျင်းပသွားမှာပါ
အဲ့ဒီပြိုင်ပွဲကိုလူတိုင်းကျန်းမာရေးတူညီအခွင့်အရေးဆောင်ကျင်းပေးဆိုတဲ့ခေါင်းစဉ်နဲ့ကျင်းပသွားမယ်လို့ UNH အဖွဲ့ကပြောပါတယ်စီအစိုးရလက်ထက်တုန်းက HIV ဝေဒနာသည်တွေကိုအကူအညီပေးရေးကိစ္စမှာအခက်အခဲတွေကြုံခဲ့ရပေမဲ့အခုနောက်ပိုင်းဝေဒနာရှင်တွေလိုအပ်နေတဲ့ ARD ဆေးဝါးတွေကိုအရင်ကထက်အလွယ်တကူပိုပြီးဖြန့်ဖြူးလာနိုင်တာကြောင့် HIV ရောဂါဝေဒနာရှင်တွေရောကြလာတယ်လို့ NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ် HIV AIDS ဝေဒနာသည်တွေကိုကူညီဆောင်ရှောက်ပေးနေတဲ့ဒေါ်ဖြူဖြူတင်းကပြောပါတယ်
အဲ့တော့ကျမတို့ကိုယ်တိုင်စီစီလုံးလုံးနဲ့လုံထိုင်သိရှိသလားလုံနိုင်သလားလုံခွင့်မရခဲ့ဘူးဆိုအခုကတော့ကိုလုံနိုင်ရင်လုံနိုင်သလားလုံလို့ရတာရှိရဲ့နောက်တစ်ချက်ကကျတော့အခုလက်ရှိကတော့ဆိုရနေနေတာလေသက်ဆိုင်ရာ NGO အစရှိတဲ့ချင်းဘောနောက်ချက်မပေးဘဲနဲ့ဟိုပူပေါင်းဆောင်မှုရှိလာတာလည်းတစ်ဖက်ကကောင်းတယ်လို့ပြောလို့ရသလိုနောက် ARD ဆေးဝါးတွေအလုံးလုံးရတာလည်းကျွန်တော်ယောဂကိုချင်းချုပ်လို့ရနိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာ HIV ယောဂရှိတဲ့ဝေဒနာရှင်တွေကိုလူမှုအတိုင်းဝိုင်းကြားခွဲခြားဆက်ဆံမှုတွေရှိနေစေဖြစ်ပါတယ်။ဒါကြောင့်ဝေဒနာရှင်တွေကိုအကာအကွယ်ပေးရတဲ့လွှတ်တော်မှာဥရေမူကြမ်းတရက်ရေးဆွဲနေတာပြီးစည်းသလောက်ဖြစ်နေပြီလို့ HIV AIDS ဝေဒနာသည်တွေကိုအကူအညီပေးနေတဲ့ Phoenix Association အဖွဲ့တာဝန်ခံကိုတီဟကျိုင်ကပြောပါတယ်
။ဟ အဲ့ဆက်ဒီရတဲ့ပတ်သက်ပြီးတော့တော်တော်ရမှာကျွန်တော်တို့ရဲ့အတန်လေးရောက်ပြီးတော့2014ခုနှစ်မှာသူတို့စပြီးတော့ဖွဲ့ရတယ်။ပြီးတော့အဲ့ဒီကနေစပြီးတော့ပဲကျွန်တော်တို့ HIV နဲ့ပတ်သက်တဲ့ဒီကိစ္စရင်းနဲ့ပတ်သက်တဲ့ issue တွေကိုလည်းတော်တော်များများကျွန်တော်တို့ပို့ပြီးတော့တော်တော်ရမှာတိုးတက်လာနိုင်တယ်။ကျွန်တော်နဲ့ပတ်သက်တဲ့ဥတီလေးကိုကျွန်တော်တို့ရေးဆိုလာနိုင်ခဲ့ကြတယ်။အခုဆိုလို့ပြောချင်ဒီဘက်တော်ရောက်လာတဲ့အချိန်မှာကျွန်တော် HIV နဲ့ပတ်သက်တဲ့ခံစားနေကြတဲ့ဒီ HIV နဲ့ဓာတ်ရိုက်တိုးနေတဲ့အတွေ့အကြုံကိုကြောင့်ဒီကြောင့်ဆောင်လာတဲ့ပတ်သက်တဲ့ဥရီသွေးတာကကျွန်တော်တို့ဟိုသွေးနေတော့ draft တော့ကျွန်တော်ရှိနေပြီအဓိကကတော့ဥဆောင်သွေးတာကပြည်တော်စုဥရီနဲ့သွေးဥရီနဲ့သွေးရကိစ္စအရင်ကလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ရနေပြီးတော့ဥဆောင်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေအားလုံးပါဝင်နေကျွန်တော်တို့အရာတွေနဲ့ကျွန်တော်အရက်ခက်ကဖွဲ့စည်းနေတယ်ပေါ်ပြီးတော့ကျွန်တော်တို့အရာကိုသွေးနေတော့
အစိုးရနဲ့ကုလသမဂ္ဂအဖွဲ့တွေရဲ့တရားဝင်ထုတ်ပြန်ချက်အရအခုအချိန်ထိမြန်မာနိုင်ငံမှာHIV ကူးစက်ရောဂါဝေဒနာတဲ့2,000-3,000လောက်ရှိတယ်လို့ဆိုပါတယ်လက်တွေ့မှာဒီအရွေအတွက်တက်ပိုများနိုင်တယ်လို့လွတ်လပ်တဲ့ကျန်းမာရေးအဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီတဲမှာမူရစ်ဆေးဝါးသုံးဆမှုကြောင့်နဲ့အမျိုးသားအချင်းချင်းလိင်ဆက်ဆံမှုကြောင့် HIV ရောဂါကူးစက်မှုနှုန်းပိုများလာနေတာတွေရှိနေတယ်လို့ဆိုပါတယ်ဒါကိုအစိုးရဘက်ကတော့တရားဝင်အတိအမှတ်မပြုသေးပါဘူး WHO နေ့နဲ့ပတ်သက်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့2030ခုနှစ်ရောက်ရင်ကမ္ဘာလုံးဆိုင်ရာကျန်းမာရေးလှုပ်ရှားမှုကြီးလုံနိုင်ဖို့ရည်မှန်းထားပြီး HIV အပါအဝင် TB ရောဂါအသေးရောင်အတဝါစတဲ့ကူးစက်ရောဂါတွေရှော့ချတိုက်ဖြတ်ရေးအတွက်လှုပ်ဆောင်သွားဖို့နဲ့ HIV ဝေဒနာရှင်တိုင်းစေကူသမှုအလွယ်တကူရရှိနိုင်ဖို့ကိုလည်းရည်မှန်းထားကြောင်းဖော်ပြထားပါတယ်ခင်ဗျာ
ကုညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်ပွားနေတဲ့အကြောင်းတင်ပြပေးပါမယ်။27ရာစုပင်လုံတတိယအကြိမ်ညီလာခံခေါ်ပြည်ထောင်စုငင်းချင်းရေးညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဦးဆောင်ကျင်းပဖို့ပြင်ဆင်နေစေတစ်ချိန်တည်းမှာပဲတိုင်းရင်းသားဒေသတွေမှာမြမတက်မတော်နဲ့လက်နက်ကင်အဖွဲ့တွေကြားလက်နက်ကင်ပြပခတွေဖြစ်ပွားနေစေဖြစ်ပါတယ်။အထူးသဖြင့်ရခိုင်တပ်မတော် AA အဖွဲ့နဲ့တပ်မတော်တို့ကြားချင်းပြည်နယ်ပလဲဝမြို့နယ်အတွင်းမှာတလကျော်ကြာတိုက်ပွဲဖြစ်နေတယ်လို့ကျန်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်ဘက်မှာလည်းမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့လည်းစစ်ရေးတင်းမာနေဆဲဖြစ်ပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
် NCA ပြည်ရလက်မှတ်မရေးဆိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ကြားချင်းပြည်နယ်ပလဲဝမြို့နယ်ထဲမှာဒီကနေ့အထိတလကျော်ကြာစိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့အေးအေးပြန်ကြားရေးရရှိခိုင်တုခါကပြောပါတယ
်စိုက်ပွဲကတော့တော်တော်လေးပြင်းထန်ခံတာဖြစ်နေတာဒီနေ့ဆိုလို့ရှိရင်တော့တလနဲ့တရက်ပေါ့လေဒီနေ့မှလည်းပဲစိုက်ပွဲကတော့တော်တော်လေးပြင်းထန်ခံတာဖြစ်နေတုန်းပဲဗျအဲ့ဒီပလဲဝမြို့နယ်ရဲ့အထက်ဖက်အဲ့ဒီမေဝါရွာရဲ့အောင်းသားမှာဖြစ်နေတာ
ဒါပြင်အိန္ဒိယမြန်မာဘင်္ဂလားစရိကန်နယ်စပ်တွေမှာလည်းစိုက်ပွဲဖြစ်ပွားနေတယ်လို့သူကပြောပါတယ်အထူးသဖြင့်နိုဝင်ဘာ29ရက်နေ့ကဖြစ်ပွားခဲ့တဲ့စိုက်ပွဲမှာမြန်မာတပ်မတော်ရဲ့ဆက်လက်နေပစ္စည်းတွေကိုရခိုင်တပ်မတော်ကလည်းတင်စီရမိခဲ့တယ်လို့ခိုင်တုခါကဆက်ပြောပါတယ်
အဲ့ဒီ29ရက်နေ့တိုက်ပွဲမှာတော့နော်ဒီဗမာတပ်မတော်ဖက်ကတော့အကြဆုံးတော်တော်များတယ်ကျွန်တော်တို့ဖက်ကနေနော်အဲ့ဒီဗမာတပ်မတော်စီကနေတင်စီရမိလေလည်းလေတော်တော်များများရှိတယ်ဗျ60မမဒီ60မီလီမီတာမလဲရ RGB တလဲရဆက်လက်ပေါ့နော်မရှင်းကန်တုံးလဲရနောက်ဒီကြီးကန်လဲအများကြီးတင်စီရမိတယ်ဗျ
နိုဝင်ဘာလဆန်းကလေးကချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ဗူရီတောင်မြို့နယ်တို့မှာတိုက်ပွဲတွေဆက်စပ်ဖြစ်ပွားခဲ့တယ်လို့ရခိုင်တပ်မတော်ဘက်ကပြောဆိုနေပေမဲ့လည်းမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပလဝမြို့နယ်ကတိုက်ပွဲတွင်ဒေသခံရွာသား 2,000 နီးပါးဟာအိန္ဒိယနိုင်ငံဘက်ကိုဆွဲပြေးသိမ်းရှောင်နေရတယ်လို့ခိုင်တုခါကဆိုပါတယ်
အိန္ဒိယနိုင်ငံမေဇန်ပြည်နယ်ထဲကဒီလုံတလိုင်းမြို့နယ်ခွဲပေါ့အဲ့ဒီဘက်ကိုဒီတင်းချောင်လာတဲ့ဒီစစ်ဆောင်ပြည်သူကတော့အခုဆိုရင် 2,000 နီးပါးရှိနေပြီဗျအိန္ဒိယအနာပိုင်တွေကနေသူတို့ကိုအကူအညီပေးနေကြဗ
ျနိုဝင်ဘာလ၁ရက်နေ့ကနေ16ရက်နေ့ထိချင်းပြည်နယ်ပလဝမြို့မှာဖြစ်ပွားခဲ့တဲ့စိုက်ပွဲကြောင့်ကုန်းမြင့်ကျေးရွာကဒေသခံ300ကျော်ဟာရှင်းလင်းဝကျေးရွာမှာစစ်ဘေးတင်းချောင်နေရပါတယ်ဒီစစ်ဘေးရှောင်တဲ့ကိုရခိုင်ပြည်နယ်ကအကူအညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်ခဲ့ပေမဲ့လည်းပလဲဝမြို့အာဏာပိုင်တွေကနေရှင်းလဝချေးရွာစီသွားခွင့်မပြုဘူးလို့ဝန်လက်ဖောင်ဒေးရှင်းတာဝန်ရှိသူခိုင်ကောင်းဆန်ကဆိုပါတယ်မြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအရက်သားအနည်းဆုံး3ဦးထိခိုက်ဒိဆုံးမှုရှိတယ်လို့ချင်းလူမှုရေးသင်းသွင်းရေးမှူးပီတာလွယ်လူကအခုလိုပြောပါတယ
်ဟိုဒိဆုံးသူကတော့ကျွန်တော်အခုတည်တယ်လို့3ယောက်ရှိပြီမော်နော်တယောက်ကတော့ဒီတမှုတိတ်ပန်ကြောင်းသားတယောက်ပေါ့နော်။နောက်တယောက်ကတော့ဒီအသက်60အရွယ်ရှိတဲ့တယောက်ဆုံးသွားတယ်။လက်နက်ကင်တွေကသူတို့မှားပြီးတော့ကြည်လာလားတည်သွားတယ်ပေါ့နော်။ပွေချင်းကြီး။နောက်ပြီးတော့မချားရွာနှစ်မိုင်လောက်ကွာဝင်းမှာအိမ်မီမုံမိုင်းကိုနိမိပြီးတော့မှပွေချင်းကြီးတည်သွားတဲ့တယောက်ပေါ့နော်။
အလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာမ
ยาวไปใช้ยี่ตั้มรอเชียบอยู่ยาตีบอมอยู่วันโมเชียบอยู่อุสุปากันนั่นได้ฟังเชียบอันนี้มาเดี๋ยวมาตั้มรอสิจังเลยลูกชาลาลูกคุณลูกใส่บัวเชียบอะไรเสร็จแล้วบ้างอันนั้นตัวอันสี่พี่จะเล่ามาไม่ยืดทุนอันนี้เด็ดตั้มบลังตีได้ด้วยแบบมาเลยยามาตั้มรอทุ่งเสือเสร็จแล้วพี่ลูกนี่เสร็จลูกตั้มบลังตะพวกตีอันนั้นเลยพี่อันใจยี่ยาสีปูมูสายเจ้ากับเจ้าบ้าเลยที่ชุดสีก็รอมาเชียบอยู่ยาตีบอมอยู่วันโมเชียบอยู่อุสุปากันนั่
ကျွန်တော်တို့ရဲ့အသံတွေရောက်ပြီးတော့နှစ်ပေါင်းနဲ့တလောက်ဒုက္ခနေရခဲ့တဲ့စိုက်ပွဲကြောင့်အခုရပိုင်းစွဲမှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံရွာသားတွေကလည်းနေရကိုစွန့်ခွာသွားခဲ့ကြပြီးဖြစ်ပါတယ်။
လာမယ့်ဇန်နဝါရီလကုန်မှာပြည်တော်စုငင်းချမ်းရေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်မှာပြည်တော်စုငင်းချမ်းရေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်မှာပြည်တော်စုငင်းချမ်းရေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။လာမယ့်ဇန်နဝါရီလကုန်မှာပြည်တော်စုငင်းချမ်းရေးညှိနှိုင်းရေးကော်မ
ရေတကြွလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူမြမပြည်အတွင်ကူပြောင်းကာလမှာစစ်ရောကိုပါအားပေးကူညီသူတူဖြစ်တဲ့အတွက်မြမဒီမိုကရေစီအင်အားစုတွေနဲ့တကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ်။အပြည့်အစုံကိုတော့မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံကနိုင်ငံသားရေးဝန်ကြီးဟောင်းလည်းဖြစ်အာဆီယံတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့ဒေါက်တာဆူရင်ပစ်ဆူဝမ်မနစ်ကြာသာပရိနေနိုဝင်ဘာလ30ရက်နေ့ကနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားခဲ့တဲ့အပေါ်အထူးဝမ်းနည်းကြေကွဲရပါကြောင်းဝမ်းနည်းခြင်းတဝန်လာတစ်စောင်ကိုမြန်မာနိုင်ငံသားရေးဝန်ကြီးဌာနကစာရင်းသူမိသားစုကိုဒီကနေ့ဒီဇင်ဘာလ1ရက်နေ့နေဆွဲနဲ့ပေးပို့လိုက်ပါတယ်။ထိုင်းနိုင်ငံရဲ့နိုင်ငံရေးကောင်းဆောင်တဦးအနေနဲ့မြန်မာဒီမိုကရေစီရဲ့တက်ကြလှုပ်ရှားစွာအကြံဉာဏ်ပေးဆောင်ရွက်ခဲ့သူနောက်မြန်မာပြည်ရဲ့အသွင်ကူးပြောင်းရေးကာလတွေမှာစေရောကိုပါအားပေးကူညီသူတဦးဖြစ်တဲ့အတွက်မြန်မာဒီမိုကရေစီအင်အားစုတွေနဲ့တက်ကြွလှုပ်ရှားသူတွေကကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ဝမ်းနည်းကြပါတယ်။ပြပရောက်မြန်မာဒီမိုကရေစီအင်အားစုတွေကြားမှာမြန်မာဒီမိုကရေစီရဲ့အင်တိုင်းအားလိုက်ကူညီခဲ့သူတဦးဖြစ်ကြောင်းထိုင်းနိုင်ငံမှာနှစ်ပေါင်းများစွာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အတွက်ဦးဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ဝိုင်းရင်သတင်းသမားကြီးဦးစင်လင်းကအခုလိုပြောပြပါဗျာ။
တော်တော်လေးစိတ်မကောင်းစရာအနေစရာကောင်းတာပေါ့။ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံရေးဒီအစိုးပိုင်းကာလတွေပေါ့။ဗမာပြည်ရဲ့ဒီဒီမိုကရေစီလွတ်မြောက်ရေးကိစ္စမှာသူကအများကြီးကူညီခဲ့တယ်။ဒီအဝေးရောက်တဲ့ဒီဥမာထိုင်းနိုင်ငံကိုရောက်သွားတဲ့မြန်မာနိုင်ငံရေးသမားတွေမြန်မာကျောင်းသားတွေနော်ဒီလိုတွေနဲ့ပတ်သက်လို့လည်းသူကအများကြီးကူညီပေးခဲ့တာတွေရှိတယ်။သူကတော်တော်ကိုတက်တက်ကြွကြွနဲ့အထူးခြားခြားကူညီခဲ့တဲ့လူတစ်ယောက်ဖြစ်တယ်လေ။နော်။ဒါကြောင့်မလို့သူနဲ့ပတ်သက်လို့မြန်မာနိုင်ငံရေးသမားတွေဒီလိုတွေအားလုံးကတော့သူ့ကိုလေးလေးစားစားအမမရရှိနေကြတာပါ။သူကလည်း2001 2003 4 5 6ဆိုတဲ့အဲဒီကာလတွေမှာဆိုလို့ရှိရင်ဆိုရင်ပစ္စည်းကအများကြီးသူကအကူအညီပေးခဲ့ပါလေ။အကြံဉာဏ်နော်ပြောတတ်နိုင်တဲ့အကူအညီကူညီမှုတွေလုပ်ကင်လုပ်ခဲ့တဲ့ကိစ္စတွေဆော့ဖ်ဝဲ2003တွေမှာဆိုလို့ရှိရင်မြန်မာလူငယ်ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရေးအင်အားစုတွေပြောင်းပြီးတော့နိုင်ငံခြားတဲ့ပေါ်တွေမှာတောင်းမှသူကပါဝင်ပြီးတော့ဒီနေ့ဒီတော့ကျွန်တော်တို့ဒီနေ့ပြခဲ့တဲ့ပုံစံကြောင့်ဖြစ်ပါတယ်
မြမသတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးသတင်းသာဆရာကြီးဦးဝင်းတင်ပေါ်အခြေခံနဲ့ထူးထူးခြားခြားအမှတ်တရဖြစ်ရအကြောင်းကိုလည်းသူကအခုလိုပြန်ပြောင်းပြောပြပါဗျာအဲ
့ဒီအချိန်ကသူကဒီအာဆီယံရဲ့သတင်းမှုချုပ်ဖြစ်နေတဲ့အချိန်မှာဆရာဦးဝင်းတင်ကလည်းလွတ်လာတာကဆိုတော့ဆရာဦးဝင်းတင်နဲ့ပတ်သက်ပြီးတော့လည်းအဲ့ဒီမှာကျွန်တော်တို့ဂုဏ်ပြုတဲ့အခြေခံတွေပါပါတယ်အဲ့ဒီအခြေခံမှာလည်းမစ္စဆူရင်ပစူဟန်ကအစီအရအတွေ့အကြုံရုပ်ဖြစ်ပေါ်လဲပဲအဲ့ဒီကောင်မှလာပြီးတော့နော်အားတက်ပြီးတော့ထောက်ခံတောင်းပြောကြတော့တာရှိတယ်ဒါကြောင့်မလို့စူရင်းပစ်ဆော့ညနေလေရုပ်ရက်ဝင်လွန်သွားတယ်ဆိုတာတော့မြန်မာနိုင်ငံရေးသမားတွေအားလုံးကဒါတကယ်ကိုယူဆမှုများဖြစ်ကြမှာပါ
တခုလိုရုပ်ရက်တက်ဆုံးရှုံးသွားတဲ့ပုံမှာတော့ကြီးမားတဲ့ဆုံးရှုံးမှုအဖြစ်စူရင်းနဲ့ကိုရိုင်းတွဲဆောင်ခဲ့ဘူးသူတင်းသာဆရာဦးစည်ရသူကသုံးသပ်ပါတယ
်ကမျောတယ်ဗောဒါအာဆီယံဒေတာရင်းမှာကတော့တာမျိုးလူကလည်းရှားတယ်သူစဉ်တော့ရှေ့တောင်အရှာဒေတာအတွက်ကတော့ဒါဆုံးရှုံးမှုပဲ
အရှေ့တောင်အရှာနိုင်ငံတွေရဲ့လူငယ်အစည်းအဝေးတွေမှာစူရင်းနဲ့ကိုရိုင်းတွဲဆောင်ခဲ့ပြီးတော့စူရင်းပစ်ဆွမ်ရဲ့ဆင်းရဲမွဲတေလာတဲ့ငယ်စဉ်ဘဝအကြောင်းပညာရဲ့အရေးပါပုံကိုသူကိုယ်တိုင်ရှင်းပြခဲ့တာကတော့ဘဝမှာအ
ပါပဲလို့ဦးစေရသူကပြောပါတယ်။မမရအဖြစ်တာကတော့လူငယ်ကောင်းဆောင်တွေပေါ့အာရှရဲ့လူငယ်ကောင်းဆောင်တွေနဲ့အချင်းချင်းတွေ့ကြရပွဲမှာသူလာတယ်။နေ့စဉ်ဆွေးနွေးခွင့်ရတော့ကျွန်တော်သူ့မေးလိုက်တယ်။သူငယ်ငယ်ဘဝကြောင့်သူပြန်ဖြေတာပေါ့နော်။တနေ့စက်တနေ့လောက်ထိဖနာမစီးအောင်ပြောတယ်။ပြီးတော့သူကဆင်းရဲတယ်။ထိုင်းတောင်ပိုင်းကပေါ့လေ။အဲ့ဒါဆိုဒီဖနာမစီးနိုင်တဲ့ဘဝနဲ့ဘယ
ဒီဥဆောင်တဲ့အစိုးရလက်ထက်1990ပြည့်နောက်ပိုင်းနှစ်တွေမှာထိုင်းနိုင်ငံဂျာယီဝန်ကြီးဖြစ်တာဝန်ယူထမ်းဆောင်ခဲ့သူပါကုလသမဂ္ဂအတွင်းမှုချုပ်ယာရုနေရာအတွက်လည်းယာထားစဉ်းစားခံရမှုတွေမှာပါဝင်ခဲ့ပူပါတယ်ရှင်
မဆူမွန်စူးစီးတင်ပြခဲ့တာပါကုရောနိုင်ငံတကာဆိုင်ရာသတင်းလွှာဘုတ်ကိုတင်ဆက်ပေးပါမယ်ဗီဒီယိုနိုင်ငံကမွတ်စလင်ဆန့်ကျင်ရေးလက်ရအစွန်းရောက်တို့ရဲ့ဗီဒီယိုတွေကိုထွီတာလူမှုကွန်ရက်မှာသမ္မတဒေါ်နယ်ထရမ့်ကပြန်တင်လိုက်တာကြောင့်ဗီဒိန်လွှတ်တော်အမှတ်တွေဒေါသဖြစ်နေကြပါတယ်
ဟင်ရီရစ်ဝဲလန်ဒန်ကပေးပို့တဲ့တင်လာကိုကိုရန်နန်ကပြောပြပေးပါလိမ့်မယ်ရှင်ဘရိတ်ဖတ်စ်ဘရိတ်ဒီစာပထမဆိုတဲ့အဖွဲ့ကိုတော့ရာဇဝမှုတွေနဲ့ပြစ်ဒဏ်ကြခံရသူတွေဥဆောင်ပြီးနိုင်ငံရေးအဖြစ်ဩဇာလွှမ်းမိုးမှုရှိတဲ့အစွန်းရောက်လက်ရဝါဒီအဖွဲ့လို့အများကရှုမြင်ထားတာဖြစ်ပါတယ်ဗိုလ်ဒူးနေမနဲ့စော်ပိုင်းကတော့ဒီဘရိတ်ဖတ်စ်အဖွဲ့ရဲ့ဒုတိယခေ ဒီကနေ့ကျွန်တော်တို့ကအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေစစ်မှုတွေကိုချိန်ပြီးတော့နှစ်ပေါင်း၄၀ကျော်လောက်ရှိပြီမို့နော်။တရားကတော့ဒီအမှုတိတ်ပံချောင်းတယ်။
Regardless of the video, the threat is very real. The president has talked about the need for strong borders.
BRICOM First is basically a movement coming out from the failure of existing
Britain Vida, Patama Sura Pueha, Akushi, Aumin, and Lea Sonigani, your top baller, Chibare. The Hakula Loze, and Alkaba Jama, Jano Yin Sandiare, Nangajada Chote, Lea Zon Warago, Bogu, Tiao, and Pisiore. Daga, Tamra Trent Tiao Tiamahobene, and Alkaba Jama Pini, Pisima.
ပရတိန်နီစာပထမဆိုတဲ့သကလုံးတွေကတော့2016ခုနှစ်တုန်းကဒိုက်ခန်တော်တော်မဲ့ဂျိုးကော့စ်ကိုတိုက်ခဲ့တဲ့သူကဟစ်ဂျွေးခဲ့တဲ့သကလုံးတွေဖြစ်ပါတယ်။အဲ့လူဟာဒီဖွဲ့နဲ့တိုက်ရိုက်ပတ်သက်တယ်ဆိုတဲ့အထောက်အထားတော့မရှိပါဘူး။ဒါနဲ့ထရမ့်အကူလိုတွစ်တာကနေပြန်ပြီးတင်လိုက်တဲ့ပုံမှာတော့ဂျိုးကော့စ်ရဲ့ဇနီးက
Say no ship ဖြစ်မိတယ်လို့ပြောပါတယ်။When we have an Islamist inspired attack, we rightly question where this hatred comes from. We ask ourselves, Islamic အယူအဆနဲ့ဆက်နွယ်ပြီးတိုက်ခိုက်မှုတွေဖြစ်လာတဲ့အခါမှာအဲ့ဒီအမုန်းတရားတွေဘယ်ကနေဖြစ်လာတယ်ဆိုတာကိုကျမတို့မှန်မှန်ကန်ကန်မေးခွန်းထုတ်ခဲ့ကြပါတယ်။ဘယ်သူတွေကအမုန်းတရားတွေကိုဟောနေတယ်လဲဆိုပြီးကျမတို့မေးခွန်းထုတ်ခဲ့ကြတာပါ။ဒီလိုလက်ရဆောင်ရောက်တဲ့ကိစ္စတွေမှာတော့အဲ့ဒီလိုအဖွ
ကြောင်ပြောကြလိုက်သလိုတစ်ချိန်တည်းမှာပဲကန်တာဘရီသာသနာပိုင်းဂိုင်းချုပ်ဆရာတော်ကလည်းဒီပေါ်မှာအလွန်ပဲစိတ်နှောက်ရှက်ဖြစ်မိရဲ့လို့ပြောပါရယ်သမ္မတထရမ့်ကတော့သူ့ပေါ်ဝေဖန်နေတာတွေကိုဗုဒ္ဓဦးနေနောက်ပိုင်းမှာတုံ့ပြန်လိုက်ပြီးဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကိုလည်းတွစ်တာကနေပြန်ပြီးတော့တုံ့ပြန်လိုက်ပါရယ်အတိုက်ခံလွတ်တော်အမတ်အများပြားကတော့ရှင်းနေကြရင်သမ္မတထရမ့်ဗြိတိန်နိုင်ငံကိုလာဖို့ပြောထားတဲ့ကိစ္စကိုဖျက်သိမ်းဖို့တောင်းဆိုခဲ့ကြပါရယ်ဒါပေမဲ့သမ္မတထရမ့်ရဲ့ခီးစဉ်အတွက်အစီအစဉ်တွေကိုလှုံ့ဆော်နေပြီဖြစ်တယ်လို့ဗြိတိန်အစိုးရကပြောကြားလိုက်ပါရယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာပါ VOA မြန်မာပိုင်းတောက်ကြနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်တာနေ9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အမျိုးသမီးကန္နာနဲ့သူရဆုံလင်းအမေရိကန်တခွင်အစီအစဉ်တွေအပြင
်အောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရင်းမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မိုနောက်ဆိုက်တီ
ဒါကတော့သိပ္ပံနဲ့နီးပညာကန္နာမှအပြည့်အစုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကန္နာကိုနားဆင်ကြရပါမယ်။စီတော့ခေါ်နိုင်ငံတကာအမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကော်မတီကဩဂုတ်လကစလို့ရခိုင်ပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်ခံရတဲ့အခြေအနေကိုစုံစမ်းဖော်ထုတ်ပြီး6လအတွင်းအထူးအစီရင်ခံစာတင်သွင်းမှုမြန်မာအစိုးရကိုတင်းနှင်းလာနေကမြစ်တာရပ်ခံလိုက်ပါတယ်။ကုလသမဂ္ဂရဲ့အမျိုးသမီးများအခွင့်ရေးဆိုင်ရာစီတော့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့ဒီအထူးအစီရင်ခံစာကို2018ခုနှစ်မေလ28ရက်နေ့အမီတင်သွင်းရမှာဖြစ်ပါတယ်။မြန်မာနိုင်ငံကလက်မှတ်ရေးထိုးထားတဲ့စီတော်သဘောတူညီချက်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေတည်တည်တဲ့အချက်တွေကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြပေးထားပါတယ်ရှင
် We are asking about the government to give us its own estimation of how many women were affected, how many girls were affected, what was the composition of the military who were
ဒီမှာသူရကိုကျမတို့တောင်းဆိုနေတာကသူတို့ခမန်းကြီးရမြို့သီးဘယ်နှဦးထိခိုက်ခဲ့တယ်လဲမင်းခင်းငယ်ဘယ်နှဦးထိခိုက်ခဲ့တယ်လဲမြမီရှင်းလင်းရေးတာဝန်ပေးတဲ့အချိန်မှာအဲ့ဒီစစ်တပ်ရဲ့ဖွဲ့စည်းမှုကဘယ်လိုရှိပါသလဲမြန်မာရှင်းလင်းရေးလို့ဆိုရမှာအတိအကျဘာကိုဆိုလိုပါသလဲမြမာစုရကပြည်တွင်းမှာကော်မရှင်ဖွဲ့ပြီးစစ်တပ်ကပဲစုံစမ်းစစ်ဆေးအစီရင်ခံခိုင်းခဲ့တာရှိပါတယ်အဲ့ဒီအစီရင်ခံစာမှာဒီကျူးလွန်မှုတွေအတွက်ဘယ်သူမှတာဝန်ရှိရဲဆိုတဲ့အရေးကြီးတဲ့တွေးရှိချက်တွေကိုဖော်ပြထားခြင်းမတွေ့ရတာကဝန်းနည်းစရာဖြစ်ပါတယ်တစ်ဖက်မှာတော့ဒီရစ်စစ်ကြမ်းကြုတ်မှုတွေအကြောင်းကိုလူတိုင်းကပဲပြောနေကြတာဖြစ်ပါတယ်လို့စီတော့ကနိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးသဘောတူစာချုပ်ကိုကြီးကြပ်နေတဲ့ကုလသမဂ္ဂအမျိုးသမီးများအခွင့်အရေးကော်မတီအဖွဲ့ဝင်တူဖြစ်တဲ့နာလာဟိုက်ဒါကသတင်းမီဒီယာကိုကုလသမဂ္ဂမှအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကစလို့အာဆာရူဟင်ဂျာအကြမ်းဖက်အုပ်စုကလုံခြုံရေးစခန်း30ကိုဝင်တိုက်ခဲ့မှုတွေနောက်ဆက်တွဲကြရဲ့အဖြစ်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးပြုလုပ်ခဲ့ရမှာအဓိကအမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။ခုလိုနေမြေရှင်းလင်းရေးလုပ်ရမှာရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လုံခြုံရေးတပ်တွေကအတင်းအဓမ္မပြုကျင့်မှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးအထူးစီရင်ခံဖို့မြန်မာအစိုးရထံကိုစီတော့ကော်မတီကတင်လာနေကအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်။ဒီအထူးအစီရင်ခံစာကို6လအတွင်းတင်သွင်းရမှာဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့2018မေလ28ရက်နေ့မှာနောက်ဆုံးထားတင်သွင်းရဖို့ရှိပါတယ်။ခုလိုအထူးအစီရင်ခံစာညွှန်ကြားချက်ထုတ်ပြန်တာဟာလေ1982ခုအောက်တိုဘာလကစလို့ပထမဦးဆုံးကော်မတီအနေနဲ့စီဝေဝဲကျင်းပခဲ့ပြီးတဲ့နောက်မှာ၄ချိန်မြောက်ပဲရှိပါသေးတယ်။ကမ္ဘာ့တစ်ဖက်ရှိတတိပုဂ္ဂလလူခွေးကျွမ်းကျင်ပညာရှင်23ဦးတို့နဲ့ဖွဲ့စည်းထားတဲ့ကော်မတီရဲ့တောင်းဆိုချက်ကိုစီတော်စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာအစိုးရအနေနဲ့လိုက်နာရမှာလည်းဖြစ်ပါတယ်။ဒါကြောင့်စီတော်ခေါ်နိုင်ငံတကာအမျိုးသမီးများခွဲခြားဆက်ဆံမှုပပျောက်ရေးစာချုပ်နဲ့ပတ်သက်လို့မြန်မာအမျိုးသမီးတွေသိရှိနိုင်ဖို့ဘယ်လောက်ရေးကြီးပါတယ်ဆိုတာကိုပြီးခဲ့တဲ့နှစ်ဇူလိုင်လကစီတော်ညီလာခံကိုတက်ရောက်ခဲ့တဲ့မြန်မာ CSO အဖွဲ့အစည်းတစ်ခုကပြူစံကိုထိုစင်ကမိကြည့်ထားတာကနေကောက်နှုတ်တင်ပြလို့ပါလေ
ဒီစီတော်စာချုပ်ရဲ့အဓိကအချက်ကမြန်မာနိုင်ငံမှာရှိတဲ့အမျိုးသမီးတွေရဲ့ဒီနိုင်ငံရေးလူမှုရေးကျန်းမာရေးပညာရေးအစစမြင့်တင်တဲ့အခါမှာမြန်မာနိုင်ငံရဲ့လူမှုအဖွဲ့အစည်းတစ်ခုလုံးမှာမြင့်တက်လာမယ်ဆိုတဲ့အဓိကအခြေခံထားတဲ့စာချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီစာချုပ်အရာအစိုးရတွေကနေပြီးတော့အကောင့်ထဲပေါ်ပေးရဖို့တော်တော်လေးအရေးကြီးပါတယ
်မြန်မာနိုင်ငံကဒီစီတော်စာချုပ်ကို1998ခုကလက်မှတ်ရေးထိုးခဲ့တယ်ဆိုတော့ဒီစီတော်စာချုပ်ရ မြန်မာအစိုးရအနေနဲ့နိုင်ငံတွင်းမှာအမျိုးသမီးတွေခွဲခြားဆက်ဆံခံရမှုကနေဘယ်လိုကာကွယ်ပေးထားပါလဲရှင
်သူကတော့ကာကွယ်ပေးထားတဲ့အထက်မှာပထမဦးဆုံးအရေးအကြီးဆုံးအနေနဲ့ကတော့ဒီနိုင်ငံတော်မှာရှိတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေကနေပြီးတော့နိုင်ငံတော်မှာရှိတဲ့တရားဥပဒေတွေထဲမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုဆိုတာလုံးဝမရှိသေးတော့အဲ့ဒီဟာမျိုးခွဲခြားဆက်ဆံသေးတဲ့အတိတ်ပဲတည်ရမှုမရှိသေးတဲ့ဥပဒေတွေပြချမ်းရပါတယ်သူသဖြင့်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်တိုင်ကဒီခွဲခြားဆက်ဆံမှုမရှိဘူးဆိုတဲ့ဒီအတိတ်ပဲသတ်မှတ်ချက်ကိုထက်သွင်းပေးရပါတယ်အဲ့တော့အရေးအကြီးဆုံးကအဲ့ဒီအခြေခံဥပဒေမှာကိုယ်တိုင်ကအဲ့ဒီဟာကိုအတိတ်ပဲဖွင့်ဆိုပြီးတော့အမျိုးသမီးတွေကိုခွဲခြားဆက်ဆံမှုမရှိပါဘူးဆိုတဲ့အာမခံချက်တွေထားပေးရပါတယ
်မြန်မာနိုင်ငံအနေနဲ့ပေါ့နော်1996ခုနှစ်ကတချိန်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီစီတော့အစီအခံစာတွေတင်နေ2009ခုနှစ်မှာဒုတိယနဲ့တတိယအခုစတုထနဲ့ပြင်စမမြောက်အစီအခံစာတင်သွင်းခဲ့တယ်ပေါ့အဲ့လိုတင်သွင်းတဲ့နေရာမှာပေါ့နော်ဖြူဖြူဆန်တို့ရဲ့ဒီ CSO တွေကလည်းเนาะအဖွဲ့အစည်းတွေကလည်းခရီးမြန်မာနိုင်ငံမှာအမျိုးသမီးတွေခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့အဓိကပြဿနာတွေတင်ပြခဲ့ကြတယ်ဆိုတော့ကော်မတီကိုဘယ်လိုမျိုးစိုးရိမ်ကင်းဖြစ်မှုတွေတင်ပြခဲ့ကြပါလိမ့်ရှင်အဓိကပေါ့နော
်အဓိကတင်ပြခဲ့တာကတော့မြန်မာနိုင်ငံမှာရှိတဲ့ဥပဒေတွေပထမဦးဆုံးဖွဲ့စည်းပုံအခြေခံဥပဒေကနေစပြီးတော့ဒီသက်ဥပဒေတွေထဲမှာရှိတဲ့အမျိုးသမီးတွေကိုဖွဲ့ချဆက်ဆံမှုဆိုတာဘာလဲဆိုရင်အတိတ်ပြောပွင့်ဆိုမှုဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါဝင်ဖို့ရယ်နောက်ပြီးတော့ဒီသက်ဥပဒေထဲမှာအမျိုးသမီးတွေကိုဖွဲ့ချဆက်ဆံမှုဖြစ်နေစေတဲ့ဥပဒေတွေကိုပြန်လည်သုံးသပ်ဖို့ရယ်အမျိုးသမီးတွေအခုလောလောဆယ်အဓိကရင်ဆိုင်နေရတဲ့လူကုန်ကူးခံရတာတို့ကျန်းမာရေးပညာရေးစကန်ဓာတ်တွေမှာအမျိုးသမီးတွေကနှိမ့်ချနေတာတို့အထူးသဖြင့်အကျိုးလက်နေအမျိုးသမီးတွေရဲ့ဒီကျန်းမာရေးပညာရေးလုံခြုံရေးအမျိုးသမီးတွေကနိုင်ငံရေးစီးပွားရေးလူမှုရေးတွေမှာအမျိုးသားတွေနဲ့ဒန်းတူပါဝင်နိုင်မှုအရေးကြီးတဲ့ကန္တာ၃ခုကျမတို့ဆက်ပြီးပြင်ပြခဲ့တာကတော့အမျိုးသမီးတွေကိုကြံဖက်မှုပပျောက်ရေးရဲ့စစ်မဲ့ဖြစ်ပွားတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့အထွေထွေအချိုးဖောက်ခံနေရတဲ့ဟာတွေကိုကာကွယ်ဖို့နောက်ဆုံးတစ်ခုကတော့ဒီအမျိုးသမီးတွေကလူတရားဥပဒေထဲမှာတိုင်တန်းအမှုဖွင့်တဲ့အခါမျိုးမှာဒဏ်တူအခွင့်အရေးရဖို့ဒဏ်တူအခွင့်အရေးရတယ်ဆိုတဲ့နေရာမှာတရားဥပဒေရဲ့ချိန်မှောက်မှာမှန်ကန်တဲ့တရားစီရင်ခွင့်ရရှိဖို့ဆိုတဲ့အချက်တွေပေါ့လေအဲ့ပုံမှာအခြေခံပြီးတော့တင်ပြခဲ့ကြတာဖြစ်ပါတယ်
အဲ့တော့အခုစီဒေါ်ရဲ့လုံထုံးလုံနီအရာပေါ့နော်ဒီစီဒေါ်ကွန်ပတီအဖွဲ့ဝင်တွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်စရာကောင်းတဲ့အချက်တွေကို CSU ရဲ့တင်ပြချက်ကိုတစ်ဖက်ကကြားနာတယ်ဒီမြန်မာအစိုးရဘက်ကတင်သွင်းတဲ့အစီရင်ခံစာအခြေလက်တွေကိုလည်းသူကတုံးတက်တယ်ပြီးတော့မြမအစိုးရအဖွဲ့ကုစရေကိုသူတို့ရဲ့စိုးရိမ်မကင်းဖြစ်မှုတွေသူတို့မေးခွန်းထုတ်တယ်အဲ့လိုမေးခွန်းထုတ်တဲ့နေရာမှာပေါ့နော်ဒီကော်မတီအဖွဲ့ဝင်တွေနေနဲ့ဘယ်အချက်တွေကိုအဓိကထားပြီးတော့မေးခွန်းထုတ်ခဲ့ကြပါလဲရှင
်စီတော့ကော်မတီကနေပြီးတော့ပထမဦးဆုံးအနေနဲ့မြမကုစရေအဖွဲ့ကိုမေးတဲ့မေးခွန်းကတော့စီတော့ကော်မတီကနေပြီးတော့အရင်တော့အကြံပြုခဲ့တယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့တည်ဆဲဥပဒေတွေထဲမှာဖွဲ့ချက်ရောက်စေတဲ့မျိုးစုံကိုဟန်တားစီတဲ့အချက်တွေကိုထပ်သွင်းဖို့အကြံပြုခဲ့ပါတယ်။အဲ့အကြံပြုချက်တွေကိုသူတို့ဘလောက်အထိပြီးတော့အကောင့်ထဲပေါ်ခဲ့လဲ။အခုချိန်မှာဘလောက်အထိတိုးတက်လာခဲ့လဲ။အဲ့ဒီဟာရောနောက်ပြီးတော့အခုနောက်ပိုင်းမှာပြီးခဲ့တဲ့အစိုးရလက်ထက်တုန်းကအတည်ပြုခဲ့တဲ့ဒီအမျိုးသားဥပဒေလို့ခေါ်တဲ့ဥပဒေတွေရောကစီတော့စာချုပ်နဲ့ဘလောက်အထိကိုက်ညီမှုရှိမရှိဆိုတဲ့ဟာကိုသုံးသပ်ဖို့ရဲ့အဲ့ဒီသုံးသပ်ဆောင်ရွက်ချက်တွေကရောပမာပြီးအစိုးရလှုပ်ဆောင်ခဲ့ပါသလားဆိုတဲ့ဟာကိုမေးခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့ပြီးတော့ကော်မတီကမေးခွန်းထုတ်တာကတော့ဒီမြန်မာအစိုးရကဖော်ပြခဲ့တဲ့အမျိုးသမီးအခွင့်အရေးနဲ့ပတ်သက်တဲ့ဥပဒေချစ်ကူကိုပြန်လည်ပြင်ဆင်ပြဋ္ဌာန်းခဲ့တယ်အဲ့ဒီနေ့ပြတ်ထန်းခဲ့တဲ့ဥပဒေတွေကရောစီရောနဲ့ဘလောက်အထိကိုက်ညီမှုရှိသလဲဆိုတဲ့မေးခွန်းကိုသူတို့မေးခဲ့ပါတယ
်။စီရောကော်မတီအနေနဲ့အမျိုးသမီးခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတော့ပေါ့နော်။စိုးရိမ်မကင်းဖြစ်မှုတွေမှာတခြားအရေးပါတဲ့ဘာအချက်တွေများထည့်ပြောသွားပါသေးလဲရှင်။ခြုံပြီးတော့နောက်ဆုံးအနေနဲ့ပြောပြပေးပါလား
။အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးတွေမှာပညာသင်ကြားခွင့်အခွင့်အရေးနဲ့ပတ်သက်တဲ့ဟာတွေသူတို့မေးပါတယ်။အထူးသဖြင့်မြို့နယ်ဒီကျောရဒေသတွေမှာရှိတဲ့အမျိုးသမီးတွေပညာသင်ကြားပိုင်းဆိုခွင့်လန်းတွေဘယ်လောက်ကွဲပြားခြားနားမှုရှိသလဲဆိုတဲ့ဟာတွေရယ်။နောက်တက္ကသိုလ်ဝင်ခွင့်တွေမှာရောဒီအထူးပြုဘာသာပေါ်မှာမူတည်ပြီးတော့ဘယ်လိုခွဲခြားဆက်ဆံမှုတွေရှိလဲဆိုတဲ့မေးခွန်းတွေလည်းသူတို့မေးပါတယ်။နောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းမြို့သမီးတွေအနေနဲ့ ော့ကျမရဲ့ပြည်သူဆောင်ဆောင်မှုအခွင့်အရေးတွေရောသူရနေပြီးတော့ဟိုဘလောက်ဒီပတ်မှုတွေလုပ်တယ်လေမိခင်သေးနှုံးကလေးသေးနှုံးပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့လေသူကနေပြီးတော့မိခွန်းနေမိပါတယ်သူတို့အတိအကသူတို့စိတ်ဝင်စားပြီးမိတဲ့မိခွန်းကတော့ကြည်လက်ဒီမှာဒေသမှာရှိတဲ့အမျိုးသမီးတွေကနေပြီးတော့ဒီရှိနေတဲ့ဒီစီမံကိန်းတွေပေါ့လေဆင်းရဲမှုပပျောက်ရေးစီမံကိန်းတွေအထူးသဖြင့်ကမ္ဘာပံရန်နေပြီးတော့လုပ်နေတဲ့ဆင်းရဲမှုပပျောက်ရေးစီမံကိန်းတွေကရောအမျိုးသမီးတွေပေါ်မှာဘလောက်အထိထိရောက်မှုရှိသလဲဆိုတော့မိခွန်းနေလဲသူတို့မေးသွားပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်အခုတော့သူရဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့အင်ဖြူတော်ခရစ်စမတ်အကျိုးပြင်ဆင်မှုဒုက္ခတွေကနေမြို့တော်ဝင်ဖြစ်လာသူဗီယက်နမ်ဂရေကျွဲတစ်ထည့်ရဲ့အလူအကြောင်းစာတာတွေကိုကိုအောင်တင်ဆက်ပေးထားပါတယ်ရှင်
ရာသီဖြစ်တဲ့ဒီဇင်ဘာလရောက်ပြီဆိုရင်ပဲကမ္ဘာတော်မှာခရစ်စမတ်အတွက်ကြိုတင်ပြင်ဆင်နေကြပါရယ်မြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လေအိမ်မြို့တော်မှာပထမဆုံးအချိန်ခရစ်စမတ်ပွဲဆင်နွှဲမယ်သမရဂရောမလာနီယာထရပ်မှာအိမ်မြို့တော်ကိုတမှုထူးခြားအောင်ပြင်ဆင်နေပါရယ်အိမ်မြို့တော်ရဲ့ပရင်ပေါက်လေးပေါ်မှာခရစ်စမတ်ရာသီမှာချိတ်ဆွဲလေးရှိတဲ့တစ်ခတ်ပန်းခွေတွေကိုချိတ်ဆွဲထားတယ်လို့သမရထရပ်မိသားစုရဲ့ခရစ်စမတ်တစ်ပင်ဆင်ရင်ထားတဲ့အခန်းကိုတွားရာအရှိတ်အဆောင်စင်ကြံလမ်းမှာလေနေတွေဖုံးနေတဲ့တစ်ပင်ဂိုင်းတွေကိုလမ်းတစ်ဖက်တစ်ချက်မှာဆင်ရင်ထားပါတယ် Merry Christmas and Happy New Year ဆိုတဲ့အစသာဖော်ပြထားတဲ့သမရဒေါ်နယ်ထရမ့်သမရဂရွန်နဲ့အသက်17နှစ်အရွယ်သားဖြစ်သူဘာရွန်တို့လက်မှတ်ရေးထိုးထားတဲ့ Christmas ကတ်ကိုလည်းမှန်မှောင်နဲ့ထည့်ပြီးချိတ်ဆွဲပြသထားပါတယ်ဆက်ရှိပေမင်းရှိတဲ့ Christmas တစ်ပင်ကိုတော့အစဉ်အလာတိုင်းအင်မီတော်အပြာရောင်ခမ်းမမှာ American Pinery ပိုင်ဆိုင်တဲ့နေနမိတ်ကူစားပြုတဲ့တစိတ်တွေအပါအဝင်ဖဲကျိုးနီရီနောက်ဒီတခြားပစ္စည်းတွေနဲ့လည်းအလှတစားဆင်ထားပါရယ်သမရဂရောမလာနီယာထရမ့်ကအိမ်မီရောမှာခရစ်စမတ်အတွက်အစဉ်နဲ့ဖြစ်နေပြီး Merry Christmas နဲ့ပျော်ရွှင်မွေးရာအားလည်းရဲ့ရာသီဖြစ်ပါစေဆိုပြီး Twitter ကနေပြောကြားခဲ့ပါရယ်လိုင်ဗီးရီးယားပြည်ရင်းစစ်ကြောင့်1994ခုနှစ်မှာအမေရိကန်ပြည်အောင်စုကိုဒုက္ခသည်အဖြစ်ရောက်ရှိလာသူတယောက်ကိုမွန်တနာပြည်နယ်ကဟယ်လနာမြို့ကလေးမှာမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ခဲ့ကြပါရယ်အနောက်အာဖရိကကနေအမေရိကန်ပြည်အောင်စုနောက်ဖက်ချမ်းကဒီမျိုးလေးကိုရောက်ရှိလာပြီးဒုက္ခတွေအဖြစ်ကနေမျိုးတော်ဝင်ဖြစ်လာတဲ့သူ့ဘဝအကြောင်းကိုတင်ပြပေးရမယ်။မျိုးတော်ဝင်ရွေးကောက်ပွဲတွေကျင်းပပြီးဖျားเจ้าမှာပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြချိန်မှာမျိုးကန်လူလူကမျိုးတော်ဝင်အဖြစ်ရွေးချယ်ခင်ရတဲ့ဝီလ်မော့ကောလင်းစ်ကိုဂုဏ်ပြုခဲ့ကြပါတယ်။ဒုက္ခတွေတယောက်အဖြစ်ကနေမျိုးတော်ဝင်အဖြစ်ရွေးချယ်ခင်ရတဲ့တဲ့ရင်ဟာဆိုရင်လေကဘာတလောပြန့်နှံ့သွားပါတယ်။မျိုးတော်ဝင်ဖြစ်ရွေးချယ်ခံရတဲ့တရင်ကိုကြားကြခြင်းမှာသူ့အနေနဲ့မယုံကြည်နိုင်ခဲ့ဘူးလို့ Mr. Collins ကပြောပါတယ
် In fact I think I turned my phone off
ကျွန်တော်ဖုန်းပိတ်တော့ကျွန်တော်ဇနီးဖုန်းနံပါတ်ကိုသူတို့ဘယ်လိုရလဲမသိပါဘူးချိန်လုံးခေါ်နေကြပါတယ်အဲဒီနောက်တော့ကျွန်တော်ဖုန်းပြန်ဖွင့်ဖို့သူကပြောပါတယ်မယုံကြည်နိုင်စရာပါခဲ့ဗျာ Helena မျိုးကန်တွေကသူတို့အတွက်အလုပ်တွေလုပ်ပေးနိုင်မယ့်အခွင့်အရေးပေးရခဲ့လို့ပြောရှင်းရပါတယ်ဒီမျိုးအတွက်အကောင်ဆုံးကြိုးကြိုးဆဆကျွန်တော်လုပ်သွားပါမယ်
လိုင်ဗီးရီးယားပြည်ရင်းစစ်တမ်းကြောင်းလွန်ခဲ့တဲ့23နှစ်ကဟယ်လနာမျိုးကလေးကိုဒုက္ခသည်အဖြစ်ရောက်လာတဲ့ Collins အတွက်တော့အလုပ်ကိုပြင်းပြင်းထန်ထန်ကြိုးကြိုးဆဆလုပ်ရတာဟာအဆန်းမဟုတ်ပါဘူး။အဲ့ဒီအချိန်ကကိုဝန်ရှိနေတဲ့သူ့ရဲ့ဇနီးဟာဆိုရင်လေအမေရိကန်ပြည်အောင်စုကိုသူ့အရင်ချိုရောက်ခဲ့ပြီးမွန်တနာပြည်နယ်ကမိသားစုတစုအကူအညီနဲ့ကောလိပ်ပညာသင်စုရရှိခဲ့ပါတယ်။သူ့အထက်တန်းကျောင်းသူဘဝကအမေရိကန်ပြည်ထောင်စုကိုနိုင်ငံတကာကျောင်းသားတွေပညာရေးဖလှယ်တဲ့အစီအစဉ်နဲ့လာခဲ့တော့ကအဲ့ဒီမိသားစုနဲ့အတူနေခဲ့ဘူးပါတယ်။သူ့ရဲ့တမိမျိုးဖွားချိန်မှာတော့အနားမရှိမနေခဲ့ဘူးလို့ Mr. Collins ကပြောပါတယ
်။ When I was finally allowed to come to America
အမေရိကကိုကျွန်တော်လာခွင့်ရတဲ့အချိန်ကဆိုရင်ကျွန်တော်တမိဟာနှစ်နှစ်အရွယ်တောင်ရှိနေပါပြီ။အဲ့ဒါသူ့ကိုကျွန်တော်ပထမဆုံးစတွေ့ဘူးတာပါ။1994ခုနှစ်ဖေဖော်ဝါရီလ18ရက်နေ့ကပေါ့။
လိုင်ဗီးရီးယားမှာကျောင်းဆရာတယောက်ဖြစ်ခဲ့တဲ့ Collins ဟာ Helena ကိုရောက်ရောက်ချင်းလူငယ်တွေအတွက်အကြံပေးအလို့ရောမူလာတန်းကျောင်းမှာတန်ရှင်းဝန်ထမ်းအဖြစ်နဲ့ရောအလုပ်နှလုပ်လုပ်ကင်ခဲ့ပါတယ်။ဒါအပြင်ပညာရေးဘက်မှာလည်းမလင်းဟင်းခဲ့တယ်လို့ American စစ်တပ်မှာလည်းတာဝန်ထမ်းဆောင်ခဲ့ပြီးအခုအခါမှာနိုင်ငံသားဖြစ်နေပါပြီ။ဘဝလမ်းခရီးကိုအခုလိုခက်ကြမ်းကြမ်းဖြတ်သန်းလာခဲ့ရပြီမယ်လည်းပဲလူငယ်တွေနှစ်20လောက်ကတယောက်ယောက်ကသာခမည်းဟာတစ်ချိန်မှာ Helena မျိုးတော်ဝင်ဖြစ်လိမ့်မယ်လို့ပြောရင်ယုံကြည်ခဲ့မိမှာမဟုတ်ကြောင်းသူကပြောပါတယ်။
I would laugh so hard.
ခွထိုးခွလန်ရင်းမှာပေါ့ဗျာ။ကျွန်တော်နိုင်ငံကထွက်လာတော့ကဒုတိယအကြိမ်နေနဲ့ဘဝမှာလုံလုံခြုံခြုံရက်တည်ဖို့တော့ကိုယ်ပဲစဉ်းစားခဲ့တာပါ။ဒီရောက်တော့အဲ့ဒီအခွင့်ရေးရပါတယ်။ဆိုတော့တကယ်လို့ဒါဒီလူမှုဝန်ဝိုင်းကကျွန်တော်တို့ကိုပေးခဲ့တဲ့အခွင့်ရေးထက်ဝက်လောက် ကျွန်တော်ဘက်ကပြန်ပြီးနိုင်နေဆိုရင်ကျွန်တော်ဘုရားနေပြောပါပြီဗျာတကယ်ကိုကျေးဇူးတင်မိပါပါ
အခုခါမှာတော့လူမှုအတိုင်းဝိုင်းကိုအကျိုးပြုဖို့အတွက် Collins တယောက်မြို့တော်ဝန်တာဝန်တွေမကြခင်စတင်ထမ်းဆောင်တော့မှာပါခင်ဗျာ BNN ဒုက္ခသည်တဦးဖြစ်တဲ့ Q1 ဟာ American ပြည်အောင်စုကိုရရှိလာတဲ့ဒုက္ခသည်တွေကတဦးပါမိသားစုအတွက်သူဟာသတင်းစာပို့တာမျိုးကစလို့အလုံမျိုးစုံကိုလုတ်ကင်ခဲ့ဘူးပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတရုတ်နိုင်ငံအထိလုပ်ငန်းချက်ထွင်နိုင်ခဲ့တဲ့သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုထူထောင်နိုင်ခဲ့ပြီးဘီလီယံနာတဦးဖြစ်လာပါတယ်American ပြည်အောင်စုတလောမှာရည်ကြီးရည်ရှိမှုတွေဖြစ်ခဲ့ပြီးဒုက္ခရောက်သူတွေအတွက်ငွေအမြောက်များလှူဒါန်းတာကြောင့်ဝမ်ဟာဒီနှစ်အတွင်းလူတီများသူတဦးလည်းဖြစ်လာပါတယ်အငင်းသားတဦးဖြစ်တဲ့ Central နဲ့သူဇနီးဟာလူငယ်တဲ့ရှစ်လကရည်ကြီးရည်ရှိမှုအပြီးရွှေပြောင်းနေထိုင်နေရသူတွေပါသူတို့တွေဟာဝမ်ရဲ့ထောက်ပံ့မှုကိုရရှိသူတွေလည်းဖြစ်ပါတယ
်လူဝတ်တကြလားရ
နေရကြရည်ကြီးပြီးပြန်ကြသွားတဲ့အချိန်မှာအင်ဟူပြန်ကြည့်တော့အားလုံးပျက်စီးကုန်ပါပြီကျွန်တော်ကလည်းအလုံးမလုပ်တော့ဘူးဆိုတော့ဘာမှပြန်မဝင်နိုင်ပါကိုတွေးမိပြီးစိတ်မကောင်းဖြစ်ရပါတယ
်။ Elizabeth Arendando နဲ့မိသားစုကလည်းလူငယ်တဲ့နှစ်လကလေးကနေအိမ်ကိုစွန့်ခွာလာသူတွေပါ
။ Me dio tristeza
porque ကျမတို့မှာဘာမှမပိုင်ဆိုင်တော့တာကိုတွေးမိတဲ့အချိန်မှာဝမ်းနည်းမိပါတယ်
။ Vienna နဲ့ Latin America ကရွှေပြောင်းချစ်ချနေထိုင်သူဝင်ငွေနဲ့မိသားစုတွေနေထိုင်တဲ့ San Jose မြို့မှာရေကြီးရေလျှံတာကြောင့်လူပေါင်းတစ်သောင်းခွဲနီးပါးကိုရွှေပြောင်းပေးခဲ့ရပြီးတဲ့နောက်မှာတော့Q1 ကဖုန်းခေါ်ဆိုခဲ့ကြောင်းမြို့တော်ဝန်ဆမ်လက်ကာဒိုကရှင်းပြပါရယ
် She said I'm in for $5 million
သူကဒေါ်လာ5သန်းလှူမယ်လို့ပြောပါရယ်အလုံးအချိန်ကြိုက်ပါပဲကျွန်တော်တို့ကလည်းအဲ့ဒီလောက်လိုနေတာပါဘာအတွက်တီးတန့်လှူဒန်းနေဆိုတာမျိုးသတ်မှတ်မထားတာကြောင့်လိုအပ်တဲ့သူတွေစီကိုပဲအလုံးလှူဒန်းမှာပါ
Hurricane မုန်တိုင်း Harvey ကြောင့် Houston မြို့ရေကြီးရေရှမ်းဖြစ်တော့ကလည်း Juan ကဒေါ်လာ5သန်းလှူဒန်းခဲ့ပါသေးတယ်ဘာကြောင့်အခုလိုလှူဒန်းဖြစ်တယ်ဆိုတာကို Juan ကရှင်းပြပါရယ်
We have to be grateful to the United States of America
American ပြည်အောင်စုမှာခြေချခွင့်ရတာကြောင့်ဒီနိုင်ငံအပေါ်ကျေးဇူးတင်ပြီးသလိုအောင်မြင်မှုတွေရဖို့အခုလိုလာရောက်နေထိုင်ခွင့်ပြုတဲ့ American တွေကိုလည်းကျေးဇူးတင်ပါတယ်ဆိုတော့အခုချိန်ဟာကျွန်တော်ဘက်ကပြန်ပေးဆက်ရမယ့်အချိန်ပါ
Vietnam စစ်ပွဲပြီးဆုံးပြီးနောက် Juan နဲ့မိသားစုဟာ Los Angeles ကိုဒုက္ခသည်အဖြစ်နဲ့ရောက်လာတာပါ
in vietnam we had everything i own hotel i own
vietnam တော့ကျွန်တော်ဟာပြည်စုံတဲ့သူတူပါဟိုတယ်ကားအိမ်အားလုံးရှိပါတယ်အဲ့ဒီကနေထွက်လာတော့ကျွန်တော်မှာဘာမှမရှိတော့ပါဘူးဆိုတော့ဘလို့အခြေအနေမျိုးမှမဆိုအကောင်းဆုံးလုပ်ပြီးရှင်သန်ရက်တည်ဖို့စဉ်းစားရပါတယ
်ဝမ်ဟာတနာယီကိုဒေါ်လာ25စင်သာရတဲ့ airport labs company နဲ့တခြားရရအလုပ်တွေကိုလည်းလုပ်ကင်ခဲ့ဘူးပါသေးတယ်အဲ့ဒီနောက်မှာတော့သူ့ကိုယ်ပိုင်သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုတည်ထောင်ခဲ့ပြီး American ပြည်ထောင်စုမှာ70နေရာရုံးခွဲဖွင့်လှစ်ခဲ့တယ်လို့တရုတ်နိုင်ငံမှာ Shanghai RAAS ဆိုပြီးတိုးချဲ့လုပ်ကင်ခဲ့ပါတယ်ဒါပေမဲ့လည်းအောင်မြင်မှုနဲ့အတူအတိုက်အခိုက်တွေရှိခဲ့တယ်လို့ဟွမ်းကပြောပါတယ
် They tried to say oh this is our product is bad
ကျွန်တော်ပစ္စည်းတွေဟာတရုတ်ပစ္စည်းတွေမကောင်းဘူးဆိုတာမျိုးပြောခံရပါတယ်မုန်းစရာကောင်းလိုက်တာဗျာ
အခုလိုဆွဆဲမှုတွေကြောင့်ဝမ်ဟာတခြားလုပ်ငန်းတွေလုပ်ကင်မှုပြင်ဆင်နေတဲ့အချိန်ထဲမှာလိုအပ်နေသူတွေကိုကူညီဖို့လည်းလက်မနှေးပါဘူး။သူလှူဒါန်းတဲ့ငွေတွေဟာနေထိုင်ဖို့တသက်တာမဟုတ်ပါဘူး
။ We also were able to use that funding for car donations for car
အခုကြီးလိုအပ်နေသူတွေအတွက်လှူဒါန်းငွေတွေနဲ့ကားပြင်ဖို့နဲ့တခြားအိမ်သုံးပစ္စည်းတွေလည်းဝယ်ပေးနေပါတယ်လို့ Catholic Charity အဖွဲ့က Lindsay Caldwell ကပြောသွားတာပါ။ဒီအကူအညီနဲ့ထရန်ဟာကားတစ်စီးဝယ်လှည့်လဲပြီးတော့ဂီတဖျော်ဖြေနိုင်မှလည်းဖြစ်ပါရဲ့ခင်ဗျာ
သူရာဆုံးလေအမေရိကန်တခွင့်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင
်သူရာရှင်များရှင်ဒီခိုင်ပြည်နယ်ရေးကြောင်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ။နိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-3992-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
တရားလီလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါစေ။အခုတော့သိပ္ပံနဲ့ဉာဏ်ပညာလှည့်ရောက်ပါပြီ။ဒေါက်ခင်မြတ်သက်တင်ဆက်ပေးထားပါရရှင်။ဒီတစ်ပတ်တော့အသက်ကိုအန္တရာယ်ပေးတတ်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုမြန်မာနိုင်ငံရဲ့လေထုညဉ့်ဉန်းမှုအတွက်သတိထားတိုင်းတာရမယ်ဆင်းရဲနဲ့မှထည့်သွင်းဖို့အတွက်လိုအပ်နေတယ်ဆိုတာကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာကြီးလက်ဒေတာအတော်များများရှိနေတဲ့အပြင်စိုက်ပျိုးရေးကိုအဓိကလုပ်ကိုင်တဲ့နိုင်ငံဖြစ်တဲ့အတွက်လေထုအရေးအသွေးကရေပူရအဖြစ်ကောင်းတယ်လို့ပြောနိုင်ပေမဲ့ဒါဟာနိုင်ငံစီးပွားရေးတိုးတက်အောင်လှုပ်ဆောင်မှုနဲ့အတူစပြီးပြောင်းလဲလာနေပြီလို့ကုလသမဂ္ဂတဘာဝဝန်ကျင်ဆိုင်ရာအဖွဲ့ UNEP ရဲ့2015စစ်တမ်းမှာဖော်ပြထားပါတယ်။လေထုအရေးအသွေးအတွက်မြန်မာနိုင်ငံမှာစံသတ်မှတ်ချက်ကောင်းကောင်းမရှိသေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့2015နှစ်ကုန်ပိုင်းမှာပဲအမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးအသွေးသတ်မှတ်ချက်ထွက်ပေါ်လာခဲ့တာဖြစ်ပြီးအဲ့ဒီထဲမှာအသက်ကိုအန္တရာယ်ပေးနိုင်တဲ့ကာဗွန်မုန်နှောက်ဆိုင်ကိုထည့်ထားတာမတွေ့ရဘူးလို့ American ပြည်ထောင်စု Texas ပြည်နယ်ကတဘာဝဝန်းကျင် engineer ဒေါ်အေးအေးကြီးကပြောပါတယ
်။ဗမာပြည်မှာ2015ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအမိန်ညွှန်ကြားစာထုတ်လိုက်တယ်။အမျိုးသားပတ်ဝန်းကျင်ဆိုင်ရာအရေးတွေးထုတ်လွှင့်မှုနိုင်ငံချက်များဆိုတာစာမျက်နှာ၈မှာထင်တယ်သူကဒီလိုအရေးတွေးတွေရှိရပါမယ်ဆိုပြီးပြောထားတဲ့အချက်မှာအဲကာဗွန်မွန်အောက်ဆိုက်ကမပါဘူး။တခြားပြည်နဲ့နိုက်ထရိုဂျင်အောက်ဆိုက်တို့ဆာဖာဒိုင်အောက်ဆိုက်တို့ပါတယ်။သူကဘာလဲဆက်ပြောထားလဲဆိုအဲ့လိုမပါတဲ့အရာဆိုရင်လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ဥရောပဆိုင်ရာလေထုအရေးအသွေးနဲ့ဆန်းကျင်မှုညွှန်းဆိုအသုံးပြုပါလို့ပြောထားတယ်။သို့တော်လည်းအဲ့လိုမပါလိုက်ခြင်းအပြင်စိတ်ထဲမှာအော်ဒါကကာဗွန်မွန်အောက်ဆိုက်ကအရေးမကြီးဘူးဆိုပြီးထင်သွားမှုနိုင်ကြအကြောင်းရှိတယ်။ဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကအရေးမကြီးတာမို့သူကသေးကိုသေးနိုင်တယ
်။ကာဗွန်မွန်အောက်ဆိုက်ဟာအယောင်အဆင်းအနက်အရာသာမရှိပါဘူး။ဒါကြောင့်ကာဗွန်မွန်အောက်ဆိုက်ဒဏ်ငွေပတ်ဝန်းကျင်မှာပြန့်နှံ့နေတာကိုလွယ်လွယ်ကူကူမသိနိုင်ပါဘူး
။သူ့ကိုအများကြီးရှူလိုက်တယ်ဆိုလို့ရှိရင်အနည်းအများကြီးရှိတယ်။သွေးထဲမှာသူကအောက်ဆီဂျင်တည်နိုင်တဲ့နော်စွမ်းရည်ရှိတယ်။သူရအောက်ဆီဂျင်တည်ပြီးတော့နှလုံးတို့အုံနောက်တို့နော်အရေးကြီးတဲ့ခန္ဓာကိုယ်ရဲ့အစိပ်ပိုင်းတွေပို့အောင်မှာ။ဒါပေမဲ့အများကြီးများသွားရင်ကာဗွန်မွန်အောက်ဆိုက်များသွားရင်အဲ့ဒီအောက်ဆီဂျင်သွေးထဲမရောက်တော့ဘူး။နည်းသွားတယ်သူရတည်ဆောင်နိုင်တဲ့စွမ်းအားနည်းသွားတယ်။အောက်ဆီဂျင်တည်ဆောင်နိုင်တဲ့စွမ်းအားနည်းသွားတဲ့ခါကျမှလူရဒုက္ခဖြစ်တယ်။နှလုံးရောဂါတွေပဲရှိတယ်လို့ဆိုလို့ရှိရင်ငိုတဲ့ကမှနှလုံးကလိုအပ်တဲ့အောက်ဆီဂျင်ကိုမရဘူးဖြစ်နေတာသူတို့ဖို့ဥပမာဆိုလို့ရှိရင်သူတို့လေ့ကျင့်ခန်းတွေလုပ်မယ်ဒါမှမဟုတ်တစ်ခုအားဆိုင်နေဆိုအောက်ဆီဂျင်ပို့လို့တာဒါပေမဲ့သူတို့နှလုံးကငိုရင်းကမရအောင်မရတဲ့ဖြစ်နေတဲ့ကြားထဲမှာဒီလိုကာဗွန်မွန်အောက်ဆိုက်တွေလေထုထဲမှာမြင့်နေတဲ့အချိန်မှာရောက်သွားလို့ရှိရင်သူတို့ဖို့ကဒီမက်ထမအောင်ပြီးစူးပြီးတက်လာတယ်တက်လာတော့နှလုံးရောဂါဆိုသူတို့ပို့ဆိုးလာတာပေါ့နော်အဲ့လိုဖြစ်သွားပြီးသူတို့အသက်ဆုံးရှုံးနိုင်တယ
်ကာဗွန်မွန်အောက်ဆိုက်ကိုထုတ်ပေးနိုင်တဲ့အရင်းမြစ်တွေကိုကြည့်ရအောင်ပါ
ကာဗွန်မွန်အောက်ဆိုက်ကဟိုမီးရှို့ရဖြစ်စင်မှများထွက်တယ်။ပြင်ပမှာကာဗွန်မွန်အောက်ဆိုက်ထွက်တဲ့အရင်းမြစ်တွေကဘာလဲဆိုရင်မော်တော်ကားတွေရှိတယ်၊ထရက်ကားတွေရှိတယ်။နောက်ပြီးတော့လည်းရုပ်ကျွင်းလောင်စာတွေလောင်ကျွမ်းစင်တယ်ဆိုလို့ရှိရင်လည်းကာဗွန်မွန်အောက်ဆိုက်တွေထွက်တယ်။တဘာဝတန်ငွေကိုအပူစွမ်းအင်အောင်မီးရှို့မယ်။မီးရှို့မယ်ဆိုလို့ရှိရင်ကာဗွန်မွန်အောက်ဆိုက်ကစွမ်းအင်ယူနစ်ပေါ့၊ပစ်ဘီလီယံ BTU ရှိလို့ရှိရင်ပေါင်40ထွက်တယ်။ရင်းနှင်းတို့တခြားလောင်စာပေါ့နော်အရေလောင်စာတွေကတော့33လောက်ထွက်တယ်။ကြောင်မီးသွေးဆိုလို့ရှိရင်28ပေါင်ထွက်တယ်။ TIP BDU ဆိုတာပါလဲဆိုရင်တဘာဝတန်ငွေကိုသုံးပြီးတော့ရေတပေါင်ကို7 degree အခုချိန်မြင့်အောင်လုပ်မယ်ဆိုလိုအပ်တဲ့တဘာဝတန်ငွေပမာဏပေါ့။အဲ့ဒါကို BDU လို့ခေါ်တယ်။ဆိုဥပမာတဘာဝတန်ငွေဆိုလို့ရှိရင်7ဥပပေမှာသူ့ရဲ့ BDU ဆိုတဲ့အပူစွမ်းအားက1028လောက်ကျန်းမြန်လောက်ရှိတယ်။အဲ့လိုမျိုးဒီလိုလောင်ကျွမ်းမှုတွေဖြစ်စင်နေရတဲ့ကာဗွန်မွန်အောက်ဆိုက်တွေထွက်တာပေါ့နော်အဲ့တော့စက်မှုနဲ့မှုလုပ်ငန်းတွေပူပူလုပ်တာတည်းများအပူစွမ်းအင်လိုတော့လောင်ကျွမ်းမှုဖြစ်လို့ရှိရင်ကာဗွန်မွန်အောက်ဆိုက်တွေများလာတာပေါ့နော်ဒါကအပြင်မှာအိမ်ထဲမှာကျတော့ဘာလဲဆိုဥပမာဆိုလို့ရှိရင်ရေနံစီမိချက်မယ်ဆိုရင်တကယ်လို့ခန်းနေမယ်မဖွင့်ထားရင်လည်းအဲ့ဒီမှာကာဗွန်မွန်အောက်ဆိုက်တွေစုနေတတ်တယ်အိမ်ထဲမှာတုံးတဲ့အပူပြည့်ဆက်ကလေးပိုင်းဆိုလည်းအဲ့ကကာဗွန်မွန်အောက်ဆိုက်ထွက်တယ
်ကာဗွန်မွန်အောက်ဆိုက်ကိုအန္တရာယ်သတိပေးတဲ့ဓာတ်ငွေဖြစ်နေထည့်သွင်းရတဲ့အကြောင်းနောက်တစ်ခုလည်းရှိပါသေးတယ
်။လောင်ကျွမ်းမှုဖြစ်စင်မှာဆိုလို့ရှိရင်လောင်ကျွမ်းလိုက်တာနဲ့ကာဗွန်မွန်အောက်ဆိုက်လည်းထွက်တယ်၊နိုက်ထရိုဂျင်အောက်ဆိုက်လည်းထွက်တယ်။ခါလေးကြလို့ရှိရင်နိုက်ထရိုဂျင်အောက်ဆိုက်ကိုအထွက်မများအောင်ဆိုရင်ထိန်းချုပ်ရမယ်ဆိုတော့အားထိန်းချုပ်လိုက်တဲ့အခါမှာနိုက်ထရိုဂျင်အောက်ဆိုက်ကနည်းသွားရင်ကာဗွန်မွန်အောက်ဆိုက်ကများသွားတယ်။သူကတယောက်နဲ့တယောက်ကပြောင်းမြန်အချိုးနဲ့ပတ်သက်နေတယ်။
ပတ်သက်နေတဲ့အခါကျတော့ဒီမှာအမေရိကန်ပြည်အောင်စုမှဆိုရင်တဘာဝတန်းဝင်းနဲ့တုံးနဲ့ဆက်ဒီတာပိုင်ကြီးရှိရဲ့သူတို့ဆိုလို့ရှိရင်နှစ်တိုင်းနှစ်တိုင်းအစိုးရကနေသူရဲ့ဆွမ်းဆောင်မှုကဘယ်လိုနေလဲဆိုပြီးတိုင်းတာချက်တွေလောက်ရတယ်အိဆက်ကြီးရဲ့ဤကိုကောင်းနိုင်ရထွက်လာတဲ့ဟာဘယ်လိုလဲတိုင်းတာတဲ့အခါဆိုရင်သတ်မှတ်ချက်ကတော့နိုင်ထူးချင်းအောက်ဆိုင်ကပဲဘလောက်ဘလောက်ကြော်အောင်လို့တိုင်းတာပဲပေါ့နော်ဒါပေမဲ့ကာဗွန်မွန်နောက်ဆိုင်လည်းထည့်ပါအောင်ပါဘာလို့ကာဗွန်မွန်နောက်ဆိုင်ထည့်မတိုင်းလို့ရှိရင်သိခဲ့မှာနော်အော်နိုက်ထရိုဂျင်အောက်ဆိုက်ကတော့ကောင်းနေတာဘယ်လိုလဲဒါပေမဲ့ကာဗွန်မွန်အောက်ဆိုက်ကလည်းတစ်ဖက်ကနေပြီးတော့မတည်ပဲနဲ့နင့်တယ်နေတာလည်းဖြစ်နေတယ်နိုက်ထရိုဂျင်အောက်ဆိုက်ကကာဗွန်မွန်အောက်ဆိုက်ကတစ်ခုတောင်းကြည့်တော့မှဒီလောင်ကျောင်းမှုဖြစ်စဉ်တစ်ခုပြေဝါဆောင်လောင်ကျန်းနေတာဗာရီများဟာကချက်တွေရှိတဲ့ဆိုတော့ညင်ခွင်းကိုတိတိကျကျသိနိုင်တယ်အဲဒါကြောင့်မလို့သူတို့တိုင်းရတာပေါ့နော
်ဂျေရုအရေးအသွေးတိုင်းတာရမှာကာဗွန်မွန်အောက်ဆိုက်ကို WHO ကမ္ဘာကျန်းမာရေးအဖွဲ့ကမထည့်ထားပေမဲ့တိုးတက်တဲ့နိုင်ငံတိုင်းမှာထည့်သွင်းထားတာဖြစ်ပါတယ်လေရုညဉ့်ဉန်းမှုဆိုင်ရာစီမံကုတ်ခဲ့တဲ့အခါမှာပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ EAP ကဝန်းကျင်ညဉ့်ဉန်းစီတဲ့ဓာတ်တွေကိုဘလောက်အချိုးအစပဲပါရမယ်ဆိုပြီးသတ်မှတ်ပေးရတာဖြစ်ပါတယ်မြန်မာနိုင်ငံမှာကာဗွန်မွန်နောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာဖြစ်နဲ့ထည့်သွင်းမသတ်မှတ်ထားတဲ့အတွက်အန္တရာယ်ကိုလက်ကမ်းပြီးကြိုးနေတယ်လို့ဖြစ်နေတာပါ
ဗမာပြည်မှာစတိုင်းပြည်လုံးအတိုင်းအတာနဲ့ဘယ်နေရာမှာ2015ကသတ်မှတ်လိုက်တဲ့အရေးတွေထက်ဘယ်အရာကမြင့်တလားနေတလားလည်းမသိဘူးစိတ်ရောစောက်တော့မယ်ဆိုတော့မှနောက်ခံအရေးတွေးလိုက်တိုင်းတယ်ဆိုပြီးတိုင်းတယ်တိုင်းတာတွေကလည်းကုမ္ပဏီမျိုးဖို့ဆိုတာတိုင်းတာပဲဒါပေမဲ့ဘယ်စနစ်နဲ့တိုင်းရမယ်ဘယ်လိုအရေးတွေးပါညာဆိုတော့သတ်မှတ်ထားခြင်းမရှိဘူးဆိုရကသတင်းအချက်လက်ပေါ့အနေနဲ့ထုတ်ပြန်ထားတာလည်းမရှိဘူးသူတဘာဝပတ်ဝန်းကျင်အရေးတွေးထိန်းချုပ်တဲ့ညွှန်ကြားချက်စနစ်နဲ့ရှင်းမှာကာဗွန်မွန်အောက်ဆိုက်ရဲ့အရေးတွေးကိုထည့်မထားခြင်းအပြင်ဒါကအရေးမကြီးဘူးဆိုပြီးတော့ထင်ရောင်ထင်မှားလည်းဖြစ်သွားနိုင်တယ်ကာဗွန်မွန်အောက်ဆိုက်ကိုညဉ့်ဉန်းစီတဲ့အရာတစ်ခုဖြစ်ရေသွေးကိုဘလောက်ပဲရှိရမယ်ဆိုရယ်နိုင်ငံပေါင်းစုတတ်မှတ်ပြီးထားထားတာအဲ့တော့ဗမာပြည်အနေနဲ့လည်းပေါ်ပေါ်ထင်ထင်နဲ့လှုပ်ရှားခြင်းဟာရေရှည်ကမ္ဘာရေးတဲ့ကာဝယ်ပြီးသားဖြစ်မယ်လူတွေလည်းမမေ့ဘူးနောက်တစ်ချက်ကလည်းလေဒုတိုင်းတိုင်းရေးတွေလုပ်တဲ့အခါမှာတဘာတန်းဝေးနဲ့တုံးတဲ့ဆက်ကိုဆန်ကျင်ဆန်ညှို့ညီကလာတော့တိုင်းမယ်ဆိုရင်နိုင်ထူးခြင်းအောက်ဆိုက်ပဲတိုင်းပြီးတော့ကာဗွန်မွန်အောက်ဆိုက်မတိုင်းဘူးဆိုတော့အသေးစိတ်မရှိဘူးဖြစ်သွားမယ်အဲ့ဒါကြောင့်ကာဗွန်မွန်အောက်ဆိုက်နဲ့ပတ်သက်တဲ့စီးပွားရေးမျိုးကိုသိတာထင်ရှားစွာပေါ်ပြသင့်တယ်ဖြစ်ပါတယ်
သဘာဝဝင်းချင်အင်ဂျင်နီယာဒေါ်အေးအေးကြီးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်
။သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးဦးပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လွန်ညွေးချန်ပီယံရရှိအောင်ဖြစ်သူမိုက်ကယ်ဖလင်ပေါ်ပြည်သူ့စံနှုန်းစစ်ဆေးဘူရို FBI ကိုလင်းလယ်ထွက်ဆိုမှုနဲ့တရားစွဲဆိုရည်ယူလိုက်ပါတယ်။အမေရိကန်ဆွေးနွေးသည့်ဖွဲ့စည်းပုံပြင်ဆင်နေတဲ့ကာလအတွင်းအမေရိကန်ဆိုင်ရာရုရှားတာဝန်ကြီးနဲ့ဆွေးနွေးပြောဆိုမှုနဲ့ပတ်သက်လို့ FBI ကိုလင်းလယ်ပြောဆိုခဲ့ကြောင်း2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းနေတဲ့အထူးစုံစမ်းစစ်ဆေးမှုရုံးကတရားစွဲဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာနာပိုင်ပုံရံမင်းကြီးဖရန်စစ်ဆာဒီနေ့တက္ကသိုလ်မြို့ကဘာသာပေါင်းစုံဆွေးနွေးပွဲတွင်မြန်မာနိုင်ငံကထွက်ပြေးရရှိနေတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တို့နဲ့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပကတိကနေထွက်ပြေးလာသူခမ်းမန်းကြီးဒုက္ခသည်6သိန်းလောက်ခိုးလုံနေတဲ့ကော့ဆက်စ်ပဇာခရိုင်ကနေရောက်လာကြတဲ့ရိုဟင်ဂျာအမျိုးသား12ဦးအမျိုးသမီး2ဦးနဲ့မိန်းကလေးငယ်2ဦးနဲ့ပုံရံမင်းကြီးတွေ့ဆုံခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်တွေကိုတူးချင်းတွေ့ဆုံရမှာတော့သူတို့ချုပ်ငွေရတဲ့အဖြစ်အပျက်တွေကိုစကပြန်ကတစ်ဆင့်ပြန်ပြောပြခဲ့တာကိုလည်းပုံရံမင်းကြီးကနားထောင်ခဲ့လို့ကိုယ်တိုင်လည်းကောင်းချီးပေးခဲ့ပါတယ်။ဒီနေ့ပုံရံမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွေမှာတော့ရိုဟင်ဂျာဖြစ်ရင်းနှုံးသုံးနှုံးခဲ့တယ်လို့ဒုက္ခသည်အနေနဲ့ထိခိုက်နာကျင်ခဲ့ရတာတွေအတွက်ခွင့်လွှတ်မှုနဲ့တုံ့ပြန်မှုလည်းတိုက်တွန်းထားပါတယ်။ပြည်ချင်းရောမှာချင်းပါနေတဲ့တရုတ်ကွန်မြူနတီပါတီနဲ့ပြည်ပနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ခေါင်းဆောင်တွေဆွေးနွေးပွဲကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီချင်းဖင်နဲ့ဒီကနေ့တွေ့ဆုံပါတယ်။လူသဘောချစ်ချစ်ခရီးစဉ်ဖြစ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါ်အောင်ဆန်းစုကြည်ဟာညီလာခံမတိုင်ခင်မှာပဲတရုတ်သမ္မတနဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ကြောင်းတရုတ်ဆိုးရွားပိုင်းမီဒီယာတွေကဖော်ပြနေတဲ့ဆွေးနွေးမှုအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။
တရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Panel ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9နိုင်ကနေ10နိုင်ထိ9.24 25 30 50နဲ့ဖိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.